Welcome to the Voice of America in Burmese.
ရုရှားထိပ်တန်းအရာရှိတွေနဲ့ဆွေးနွေးပွဲဟာဗိုလ်တော်ဘူးနေမှာပြီးဆုံးခဲ့ပါတယ်။သူဟာဘယ်လာရုစ်နိုင်ငံမှာဖြစ်ပွားနေတဲ့နိုင်ငံရေးပြဿနာနဲ့ရုပ်တရက်နာမကျန်းဖြစ်သွားတဲ့ရုရှားတိုက်ခံခေါင်းဆောင်ရဲ့အစိတ်သိမ့်ခဲ့ပုံရတဲ့အခြေအနေအပါအဝင်နှစ်နိုင်ငံကြားအမြင်မတူတာတွေကိုရုရှားအရာရှိတွေနဲ့ညှိနှိုင်းဆွေးနွေးခဲ့တာဖြစ်ပါတယ်။ဘယ်လာရုစ်နိုင်ငံမှာနှစ်ပေါင်း26နှစ်ကြာအုပ်ချုပ်ခဲ့တဲ့အာနာရှင်အလက်ဇန္ဒားလူကာရှန်ကိုကအောက်ဂုလာကိုရဲ့ရွေးကောက်ပွဲမှာသူနိုင်ငံချောင်းကျင်ညာခဲ့တဲ့နောက်မဲမတမာမှုတွေရှိရလို့ဝေဖန်ခံရတဲ့ဒီရွေးကောက်ပွဲမဲရလာကိုလက်မခံတဲ့ပြည်သူတွေရက်ဆက်ပြီးဆန္ဒပြနေကြတာပါမော်စကိုကိုမတော်ခင်သူ့နိုင်ငံခြားရေးဝန်ကြီးဘီဂန်ကဘယ်လာရုစ်တိုက်ခံခေါင်းဆောင်နဲ့တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်အနောက်နိုင်ငံတွေနဲ့တူအမေရိကန်နိုင်ငံကဆန္ဒပြသူတွေဘက်ကရက်တည်နေခြင်းမှာရုရှားအစိုးရကအာနာရှင်လူကာရှန်ကိုဘက်ကရက်တည်နေတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းဆိုင်ဘီးရီးယားကလည်းမော်စကိုကိုလေရင်နဲ့ပြန်လာတဲ့ရုရှားတိုက်ခံခေါင်းဆောင်အလက်ရှိနဗယ်နီလမ်းမှာရုပ်တရက်နာမကျန်းဖြစ်ခဲ့မှုမှာအစိတ်အပျက်နဲ့လက္ခဏာတွေ့ရတာနဲ့ပတ်သက်ပြီးလဲစိုးရင်စစ်ဘူးကြောင့်ဒုဝန်ကြီးကပြောကြားခဲ့တာပါအမေရိကန်ဒုဝန်ကြီးရဲ့ရုရှားခြေစင်မှာဘယ်လာရုစ်နဲ့နဗယ်နီအရေးအပြန်အမေရိကန်နဲ့ရုရှားတို့ကြားလက်ကန်ထိန်းချုပ်ရေးဆိုင်ရာနဲ့မြောက်ကိုရီးယားနျူကလ িয়ার အရေးကိစ္စတွေကိုပါဆွေးနွေးဖို့ပါဝင်ပါတယ်အမေရိကန်တောင်ပိုင်းပင်လယ်ခွေ့ကမ်းရိုးတန်းဒေသစီကိုဥတီရွေရှားနေတဲ့ဟာရီကိန်းမုန်တိုင်းလော်ရာဟာဒေတိုင်းနှုန်းတနအိမ်မှန်140လောက်နဲ့ပြင်းအဆင့်၄ရှိတဲ့အပြင်းမုန်တိုင်းတစ်ခုဖြစ်လာနိုင်တယ်လို့ American မျိုးသား Hurricane Center ကခန့်မှန်းထားပါတယ်ဒီမုန်တိုင်းဟာဗိုလ်တော်ဟူးနေနှောင်းပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်လာနိုင်တယ်လို့ခန့်မှန်းတာပါဒီမုန်တိုင်းဟာ American တောင်ပိုင်းက Texas နဲ့ Louisiana ပြည်နယ်တွေနာဝင်ရောက်လာနိုင်တယ်လို့ဒေသခံတွေကသတိပေးနေပါတယ်ဒေတိုင်းနှုန်းစိတ်ကိုပြင်းထန်မှာဖြစ်တဲ့အပြင်မုန်တိုင်းကြောင့်ပေါ်ပေါက်တဲ့လှိုင်းလုံးကြီးတွေကတိတ်ချီးမားနိုင်ပြီးပျက်စီးမှုများနိုင်တယ်လို့လည်းပြောပါတယ်ဒါပြင်မိုးရေချင်း15လက်မလောက်ကြီးရွာသွန်းနိုင်ပြီးရေကြီးရေရှမ်းမှုနဲ့ကျုံရနိုင်တယ်လို့လည်းသတိပေးထားပါတယ်
ြန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ဘိုင်းဒိုမီတာ40 kHz 9.3 ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ဂျမ်တော်မှာ VOE American တိုင်းရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်သူလူနာသက်6ယောက်ထပ်ပြီးတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း980ရှိပြီဖြစ်ပါတယ်။ဩဂုတ်လ26ရက်နေ့အတွက်စစ်ဆေးခဲ့တဲ့တခွဲနမူနာ 1265 ခုတည်းက6ဦးတည်ပြုခဲ့တာဖြစ်ကြောင်းစစ်ပိုင်းနာကစားဝန်ကြီးဌာနကည7နာရီအချိန်ထုတ်ပြန်ကြေညာခဲ့ပါတယ်။တည်ပြုလူနာတွေထဲရခိုင်ပြည်နယ်စစ်တွေမျိုးက3ဦးနဲ့ကြောက်တော်က2ဦးပါဝင်ပါတယ်။ကြံတကူကတော့စကိုင်းတိုင်းကလေးမျိုးကဖြစ်ပြီးအမေရိကန်နိုင်ငံကပြန်လာပြီးတဲ့နောက်အသွာလာကန့်သတ်ထားသူဖြစ်ပါတယ်။ကြောက်တော်ကတည်ပြုလူနာ2ဦးကတော့စစ်တွေမျိုးကပြန်လာပြီးတဲ့နောက်တိကျအခွဲစောင့်ကြည့်ထားတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲ COVID-19 ကူးစက်မှုမြင့်တက်လာတာကိုထိထိရောက်ရောက်ထိန်းချုပ်နိုင်ဖို့အတွက်ရခိုင်တပြည်နယ်လုံးအကျုံးဝင်နဲ့ပြည်သူတွေအိမ်ထဲမှာပဲနေထိုင်ဖို့ Stay at home ပန်ကြားချက်ကို COVID-19 ကာကွယ်ရေးမြို့သားစစ်ဘုတ်ကော်မတီကဩဂုတ်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။အလုတာဝန်ထမ်းဆောင်ဖို့ပြည်ပထွက်သူတွေကလွဲရင်ကျန်ပြည်သူတွေအိမ်မှာနေဖို့လိုအပ်တယ်လို့ကြေညာချက်မှာပါရှိပါတယ်။ဈေးဝယ်ထွက်ဖို့လိုရင်တအိမ်ကိုတယောက်စီရင်သွားရင်နှစ်ယောက်သွားခွင့်ပြုမှာဖြစ်ပါတယ်။ဒါပြင်ပြည်နယ်တွင်ခီးသွားလာတာနဲ့ပြည်နယ်ပြည်မဒေသတွေကိုခီးထွက်တာမျိုးမလိုဘဲမလုပ်ကြဖို့ကိုလည်းပန်ကြားထားပါတယ်။ကျမရင်းနဲ့တခြားရေးပေါ်ကိစ္စတွေကြောင့်မဖြစ်မနေခီးသွားရင်လည်းသက်ဆိုင်ရာဌာနအဖွဲ့အစည်းတွေရဲ့ခွင့်ပြုချက်ရယူဖို့နဲ့ရောက်တဲ့နေရာမှာသက်ဆိုင်ရာကျမရေးစစ်ဆေးမှုခံယူဖို့တခြားစောင့်ကြည့် quarantine center တွေမှာ27ရက်နေတိုင်းကြာဖို့ထုတ်ပြန်ထားတဲ့ COVID-19 ဆိုင်ရာအမိန့်နဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့နဲ့မလိုက်နိုင်ရင်တဘာဝပေးရန်ရဲ့စီမံခန့်ခွဲမှုဥပဒေနဲ့အရေးယူခံရမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ကရင်ပြည်နယ်အတွင်းမြန်မာထိုင်းနယ်စပ်အနားတရုတ်ရင်းနှီးမြှုပ်နှံသူတွေကအမေရိကန်ဒေါ်လာ15ဘီလီယံအကုန်ကျခံတည်ဆောက်နေတဲ့မြို့တွေဟာတရုတ်နိုင်ငံရဲ့ BRI ကမ္ဘာလမ်းစီမံကိန်းနဲ့သက်ဆိုင်မှုမရှိဘူးလို့တရုတ်နိုင်ငံကပြောပါတယ်။လောလောဆယ်မြန်မာအစိုးရကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့ကရင်ပြည်နယ်အတွင်းကရွှေကုတ်ကိုမြို့တွေကတရုတ်စိုးရစီမံကိန်းတွေနဲ့မသက်ဆိုင်ကြောင်းရန်ကုန်မြို့ကတရုတ်တန်ယုံကအင်္ဂါနေ့ညပိုင်းက Facebook ကတစင်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။တရုတ်တန်ယုံရဲ့ကြေညာချက်မှာနေဆက်ဖြတ်ကျော်လုံခြုံမှုတွေနဲ့ပတ်သက်တဲ့တရုတ်နိုင်ငံရဲ့ယက်တီချက်ကတသမတ်တည်းရှိပြီးတရုတ်အရေးကြီးတွေကိုနိုင်ငံရဲ့ခြားလုံခြုံရေးုံတွေမှာသုံးစွဲခွင့်မပြုသလိုတရုတ်နိုင်ငံသားတွေကိုနိုင်ငံရဲ့ခြားလုံခြုံရေးုံတွေထောင်ခွင့်မပြုဘူးလို့လည်းပါရှိပါတယ်။မြန်မာမီဒီယာတွေကတော့တရုတ်လူထုမားတွေကရင်ပြည်နယ်တဲတဖွဲ့ဖွဲ့ရောက်လာတဲ့သတင်းတွေကိုအရင်ကထုတ်ဖော်ပြောဆိုရေးသားထားခဲ့တာပါ။ဒါအပြင်ကရင်ချင်းချင်းအထောက်အကူပြုကွန်ရက်လိုလူမှုအဖွဲ့အစည်းတွေနဲ့ Washington DC အခြေစိုက် American ချင်းချင်း Institute USIB တို့ကလည်းဒီမျိုးသစ်ဟာနေဆက်ဖြတ်ကျော်လုံခြုံမှုတွေနဲ့ငွေကြေးခွာချမှုလုပ်ငန်းမှာအချက်ကျကျတဲ့နေရာဖြစ်လာမှာကိုစိုးရိမ်ပူပန်ကြောင်းပြောထားခဲ့မှုပါတယ်။ဒီမျိုးကိုတည်ဆောက်နေတဲ့ Yatine Company ရဲ့မြို့သစ်ကြော်ငြာတွေမှာတော့ဒီမျိုးရဲ့အဓိကဝင်ငွေကလုံခြုံရေးုံတွေကလို့ဖော်ပြထားပါတယ်။မြန်မာအစိုးရကကီဘီနယ်တွင်လောင်းစားလုပ်ခွင့်လိုင်စင်ချမှတ်ပေးထားတာမရှိသေးပါဘူး။ Yatine Company ကမြန်မာအစိုးရစီကနေ American Dollar 22.5 သန်းကုန်ကြမဲ့တမိုးကြီးအင်အားတည်ဆောက်ရေးခွင့်ပြုချက်ကိုရရှိထားတာဖြစ်ပါတယ်။အငြင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်တရုတ်နိုင်ငံကကျွန်းတူတွေနဲ့စစ်စခန်းတွေတည်ဆောက်ရမှာပါဝင်ခဲ့တယ်လို့ဆွဆွဲခံထားရတဲ့တရုတ်ကော်မတီ24ခုနဲ့လူပုဂ္ဂိုလ်တဝန်ကြီးစီကို American ပြည်ထောင်စုကဗိုလ်တော်ကြီးကတခါပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပါတယ်။ဆော့လူရေးစီမံကိန်းတွေကိုတာဝန်ယူခဲ့တဲ့အဲ့ဒီကုမ္ပဏီတွေကတရုတ်စစ်တပ်ကိုအားပေးကူညီတဲ့အခမ်းအနားကနေပါဝင်ခဲ့တယ်လို့ American စီဝါကူသန်းဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီစီမံကိန်းတွေမှာပူးပေါင်းပါဝင်ကူညီခဲ့တဲ့တာဝန်ရှိသူလူပုဂ္ဂိုလ်တဝန်ကြီးစီကိုလည်း American နိုင်ငံတွင်းဝင်ရောက်ခွင့်ဗီဇာပိတ်ပင်ထားတယ်လို့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ရဲ့တရားထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။2013ခုနှစ်ကစပြီးတရုတ်နိုင်ငံဟာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကိုအသုံးပြုပြီးအငြင်းပွားနေတဲ့တောင်တရုတ်ပင်လယ်တွေကဤက3000ကျော်တဲ့နေပြည်တော်ကိုတင်ယူခဲ့တာကြောင့်ဒေတာတွင်မတည်ငြိမ်မှုတွေဖြစ်ပေါ်သလိုအင်ဒီဂျင်နိုင်ငံတွေရဲ့အချုပ်ချာအာဏာကိုထိပါပြီးတဘာဝပတ်ဝန်းကျင်ပြည့်ရင်းမှုတွေကိုဖြစ်ပေါ်စေခဲ့တယ်လို့ပုံပြယူကပြောပါတယ်။ရင်းနှီးတဲ့တဘာဝတန်ခွေအရင်းမြစ်တွေအများအပြားရှိတဲ့တောင်တရုတ်ပင်လယ်80ရာခိုင်နှုန်းကိုတရုတ်ကပိုင်ဆိုင်တယ်လို့ကြေညာထားပါတယ်။ဒေတာတွင်တခြားနိုင်ငံတွေဖြစ်တဲ့ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေကလည်းတောင်တရုတ်ပင်လယ်ဒဇိတပိုင်းကိုပိုင်ဆိုင်ကြောင်းကြေညာထားပါတယ်။ အမေရိကန်နဲ့တရုတ်နှစ်နိုင်ငံရှင်းပြမှုမြင့်တက်နေပြီးဆက်ဆံရေးတင်းမာနေချိန်မှာပဲအာရှဒေသအတွင်းအမေရိကန်တို့ရှိနေဖို့လိုအပ်တယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးကပို့တုံးနေကပြောပါတယ်။လောလောဆယ်မှာအမေရိကန်နဲ့တရုတ်အင်အားကြီးနှစ်နိုင်ငံအကြားကုန်သွယ်ရေးကိစ္စအမေရိကန်တို့ကတရုတ်တပ်တွေရဲ့တောင်တရုတ်ပင်လယ်ထဲရန်လိုတဲ့လှုပ်ရှားမှုနဲ့ထိုင်ဝမ်အရေးတွေလိုကိစ္စတွေမှာအငင်းပွားနေတာဖြစ်ပါတယ်။ဒါပေမဲ့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးတက်ဒိုရိုလော့ဆင်ကတော့အမေရိကန်တို့ရှိနေရင်ဒေသတွင်းအင်အားချိန်ဝင်ရှာညီမျှတဲ့အနေအထားကိုရရှိစေမှာဖြစ်တာကြောင့်အမေရိကန်တွေကလိုအပ်တယ်လို့ AMC သတင်းဌာနကပြောပါတယ်။တောင်တရုတ်ပင်လယ်ထဲတရုတ်တို့နေပြည်ပိုင်ဆိုင်တယ်လို့တောက်ဆိုထားတာကိုအမေရိကန်တို့ကကလတရှိလက်မခံပဲစန့်ကျင်နေကြတာဖြစ်ပြီးလွတ်လပ်တဲ့ရေကြောင်းလမ်းတွေကိုပုံဖော်ဖို့ဒေတာရင်းပင်လယ်ပြင်တွေကိုစစ်တမောတွေပုံမှန်စေလွတ်နေတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးလော့ဆင်ကအမေရိကန်တို့စီးရီးယားဒေတာတွဲမှာရှိနေတာဟာဖိလစ်ပိုင်နိုင်ငံရဲ့အကျိုးစီးပွားဖြစ်တယ်လို့ပြောသလိုဖိလစ်ပိုင်နိုင်ငံဟာသူ့ရဲ့နှစ်ချုံမဟာမိတ်အမေရိကန်နိုင်ငံနဲ့ပုံမှန်ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဖိလစ်ပိုင်နိုင်ငံဟာအငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွေကတရုတ်တို့ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတန်တမာရေးအရာချင်းချင်းကန့်ကွက်နေကြတာဖြစ်ပါတယ်။မကြသေးမီကပဲတရုတ်တို့ကဖိလစ်ပိုင်ငါးဖန်သမားတွေရဲ့ငါးဖန်ကိရိယာတွေကိုသိမ်းယူခဲ့တဲ့ကိစ္စကိုဖိလစ်ပိုင်ကကန့်ကွက်ထားခဲ့ပါတယ်။ဆက်သွားပြီးနေမနပိုင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလော်အနေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျွန်တော်ဝင်းမင်ပါ။စစ်တွင်တဲ့ရခိုင်အခြားမြို့တွေမှာပိုးတွေ့ရာဆတိုးများလာနေပြီးဆတိုးမှုလည်းများနေပေမဲ့ပြင်းထန်မှုတွေကထိထိရောက်ရောက်ထိန်းချုပ်ဖို့ပြင်သားတယ်လို့ရခိုင်ကိုဗစ်အရေးပေါ်တုံ့ပြန်မှုဘူကွင်းစင်းအဖွဲ့ကဆိုလိုက်ပါတယ်။စစ်တွေဒီတစ်ခေါက်ပိုးတွေ့ခြင်းပြီးခဲ့တဲ့အပတ်ဩဂတ်16ရက်ကစပြီးအထူးစေလွတ်ခဲ့တဲ့ဒီအဖွဲ့ကောင်ဆောင်ဒေါက်တာညဝင်းမြင့်ကိုမိန့်ချပါတယ်
။ဟုတ်ကဲ့ဒေါက်တာညဝင်းမြင့်ခင်ဗျာအဓိကဆရာကြီးပြည်သူတွေအခုချိန်မှာပါပြောချင်
တယ်။အဓိကအပြင်တော့ case ကဒီအများကြီးဆက်တဲ့တောင်းရတော့ဒီလူနာနဲ့ပြည်တွေ့တဲ့ primary contact ဆိုတာအဓိကရှိသေးတဲ့ secondary contact လို့ခေါ်တယ်။သူကတစ်ဆင့်ဒီဒုတိယအဆင့် contact ပြီးတော့ကျွန်တော်တို့ကလိုက်ချပြီးတော့ဆန်တဲ့ခါမှာဒီ16နှစ်ရည်ဆက်ပြီးတော့ပူနေတယ်20နှစ်အစ်စ်ပြေရောစစ်တွေရောပေါ့နော်ကျွန်တော်ဥမာစကြားဆိုစစ်တွေမှာလာပြီးတော့ညာဦးလို့ပြန်သွားတယ်ဒီဒုတိယတောင်းလို့ပေါ့ပြန်သွားတယ်ပေါ့အဲ့လူတွေပါသိသေးတာလေကျွန်တော်လုတ်ခဲ့ပါတယ်ဒီ10လောက်တည်းမှာလည်းဒီလူကြီး1500လောက်စီကနေပြီးတော့ဒီတခွဲနမူနာရရပြီးတော့သိသေးခဲ့ပါတယ်ဒီဆက်လက်ပြီးတော့ဆက်ပြီးတော့ဒီလာတဲ့စစ်စီးမှုတွေကတော့ဒီဆိုလက်ရှိနေတာတော့ရှိနေမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစစ်စေးတွေးရှိမှုတွေများလာတဲ့အပေါ်မှာပြည်သူအဓိကဘာပြောချင်လဲဆရာ
ပြီးတော့တွေးမှုမလုပ်ပဲဘူးတော့ကျွန်တော်တို့ case တွေ့ရလူတွေထဲမှာဆိုလို့ရှိရင်ပေါ့နော်ဒီလောကလက္ခဏာမပြတဲ့လူတွေပါလိုက်ရှာပြီးတော့ question တက်တဲ့အတွက်ကြောင့်မလို့ case တွေ့ရတာတော့ညာပြတယ်ဒါပေမဲ့ဒီ case တွေမှာဒီယောဂလက္ခဏာပြတဲ့လူက30ခန့်လောက်ပဲရှိပါတယ်ဒါပြင်ဥမာဆိုကြဆိုယောဂပြင်းထန်တဲ့လူကဆိုလို့ရှိရင်ကျွန်တော်တို့ဒီဥမာစီးကြိုးလိုတွေးလိုလိုရှိတဲ့လူကလည်း5ရက်လောက်ပဲရှိပြီးတော့အားလုံးကလည်းယောဂပြင်းထန်တဲ့ဒီ ICU အဆုကျမဆောင်မှာထားရှိပြီးတော့ကုသနေရတဲ့အခြေအနေမျိုးကျွန်တော်တို့မရှိဘူးပေါ့မရှိတော့ကြတော့ case ကိုများများရှာနိုင်ဖို့အတွက်ကတော့ပြည်သူလူထုကလည်းပူပေါင်းပါဝင်ဖို့လိုတယ်လို့ပေါ့နောက်တစ်ခုကတော့အထူးအနေနဲ့ကတော့ဒီလက်ရှိအနေနဲ့ကျင့်သုံးနေတဲ့ strategy ကတော့ဒီယောဂဘုတွေးတဲ့နေရာမှာပဲထိ ंछ ုပ်နိုင်ဖို့အတွက်ကိုကျွန်တော်တို့ကဦးစားပေးပြီးတော့ဆောင်ရွက်တဲ့အတွက်ကြောင့်မို့ဒီတွေးရှိတဲ့လူများတွေကိုလည်းထိ ंछ ုပ်နေမှာဒီ isolation ward မှာတည်တံ့ထားရှိပြီးတော့ကျွန်တော်ကုသလည်းရှိပါတယ်ဒီကုသနိုင်ဖို့အတွက်လည်းစစ်တွေးဆေးရုံကုသမှုတင်ငန်းချောင်းလို့ပေါ့အတိုင်းဆေးရုံမှာအဲ့မှာကုသဖို့အတွက်လည်းဆောင်ရွက်ပေးလည်းရှိပါတယ်ဒီလိုလူသားတွေးရှိမှုတွေကိုစနစ်တကျဥစ္စာပိဒါဆိုင်ရာဒီတိုးတက်မှုတွေဆောင်ရွက်နိုင်ဖို့ဒါပြင်ဒီတွေးရှိတဲ့လူနာတွေလည်းစနစ်တကျကျန်းမာရေးဆောင်ရှောက်မှုပေးနိုင်ဖို့အတွက်ကိုတခြားပြည်နယ်တိုင်းတွေမှာရှိတဲ့ကျန်းမာရေးဝန်ထမ်းတွေကိုလည်းထားရှိပြီးတော့ပူတာရရှိတာဒါပြင်ပြည်သူလူထုအနေနဲ့ဒီလောကကာဝတ်ထိုင်ချုပ်ဖို့အတွက်အဓိကအရေးကြီးတာကတော့ရခိုင်ပြည်နယ်ဆိုတာဖွဲ့နေဒီရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူမှုရေးအသင်းဖွဲ့တွေနဲ့ပူးပေါင်းပြီးတော့ကျန်းမာရေးသိပညာပေါ့နော်အဓိကအဖြစ်ကတော့ကိုလိုသိရှိပြီးတဲ့အတိုင်းပေါ့နော်ဒီ mass sanitary testing ဖို့ရနောက်တစ်ခုကတော့ testing ဖို့ရပေါ့နော်အဲ့ဒီခါလေးဟိုဒီကျွန်တော်ရောက်တဲ့16ရက်နေ့လို့ပါလို့မှာဆိုလို့ရှိရင်စစ်တွေမျိုးပေါ်မှာ mass data တို့အများစုကမတက်တာတွေ့ရှိရတယ်။ဒါပေမဲ့ခုနောက်ပိုင်းမှာကျမပညာပေးလုပ်ငန်းကိုတနင်္ဂနွေနေ့ hand speaker နဲ့ရောတခြားနည်းလမ်းနေနဲ့ဆောင်ရွက်တဲ့အတွက်ကြောင့်မို့လို့ဒီပြည်သူလူနေနဲ့ကျွန်တော် mass data တွေတို့ဒီပလိုက်လာတဲ့ချက်လက်တွေပို့ပြီးတော့အကောင်လာတာတွေ့ရှိရပါတယ ်။ဒါပြင်ဒီလူငန်းနဲ့ဖြစ်တဲ့လူတွေအသွားလာကန်တာထားရှိတဲ့ဟာတွေကိုလည်းနိုင်လာပြီးတော့ဆောင်ရွက်ဖို့အတွက်အတွက်အရေးကြီးပါတယ်။
ဟုတ်ကဲ့ဆရာအဲ့တော့ဒီအခြေအနေကိုထိန်းချုပ်နိုင်ဖို့ရှေ့မှာဘာတွေထပ်လုပ်ဖို့ရှိရမလဲ
။အဓိကတော့တခွဲဆန်းတဲ့အခါမှာများများစစ်သိပြီးပြီးတော့ဆောင်ရွက်ဖို့အတွက်ကိုတော့ဖြစ်နိုင်ကြများတဲ့အုပ်စုတွေချင်းမကောက်ဘူး။တော့ဖြစ်နိုင်ကြည်ရေပါတဲ့အုပ်စုတွေမှာပါစစ်သေးဖို့အတွက်ဖက်ဒရယ်ကြီးလေးကျွန်တော်တို့ကချမှတ်ပြီးတော့ဆောင်ရွက်ထားနေဖြစ်ပါတယ်ကျွန်တော်တို့ရန်အဆမ်ဘလီအနေနဲ့စစ်သွေးစည်းတို့နောက်တစ်ခုကတော့အသွာလာညားတဲ့နေရာတွေပေါ့ဥမာဖန်နေတို့ပါတို့လာတဲ့ဒီလိုတွေအဲ့လိုခါမျိုးတွေမှာစစ်သေးဖို့ရယ်ကျွန်တော်တို့ဒီသေးဖို့ ဝင်တဲ့နေရာပုံလုံးဒီချိတွေ့တဲ့လူတွေရောအပါဝင်ပေါ့နော်ဒီတခြားကျမိုင်းဝင်တဲ့လေးတွေကျွန်တော်စစ်သေးတာလေးရှိပါတယ
်ဟုတ်ကဲ့ဆရာကြီးဒီ IPP စစ်ပေးချောင်စခန်းနေမှာရော
IPP စခန်းမှာလည်းကျွန်တော်တို့က UNO NGO ကတချို့လေး positive ဖြစ်တဲ့လူနာတွေချိတွေ့တဲ့ဒီ IPP စခန်းကလူတွေလည်းကျွန်တော်တို့စစ်သေးတာရှိပါတယ်ဒါကြောင့် IPP စခန်းတွေကိုမကူးဆက်အောင်အတွက်လည်းဒီ IPP စခန်းတွေကိုသွားရောက်မယ် NGO ဝင်တဲ့နေရာဝင်တဲ့နေရာကျမိုင်းစစ်သေးပြီးတော့ပေါ့နော်ကိုမတွေ့မှာပဲသွားရောက်ဖို့အဲ့ဒီခါမျိုးလေးလည်းတောင်းနေတော့မှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီ IPP စခန်းတွေမှာအခုချိန်ထိတော့ပို့တွေ့တာမရှိသေးဘူးပေါ့နော်ဒီမြို့ပေါ် IPP စခန်းဖွင့်လာတဲ့ဘုံကြီးကြောင်းနေမှာအောင
် IPP ဒီမှာခုလက်ရှိနေနေတော့ချစ်တာမရှိသေးပါဘူးဒီခုကျွန်တော် case တွေ့တဲ့ဟာမှာဆိုလို့ရှိရင်ဘုံတော်ကြီးကြောင်းတစ်ကြောင်းမှာဘုံတော်ကြီးသောပါလို့ကျွန်တော်တို့ case တွေ့တာလေးရှိပါတယ်။ဒါပေမဲ့အဲဒီဘုန်းတော်ကြီးကျောင်းကတော့စပီးဆောင်ပေါ့နော်လက်ခံထားတဲ့ဘုန်းတော်ကြီးကျောင်းမဟုတ်တဲ့အတွက်ကြောင့်ကျွန်တော်ဒီကတော့ကျွန်တော်တို့စပီးဆောင်ဆက်ဆံရေးအတွက်ကတော့ခုကိုဗစ်ဖြစ်စဉ်နဲ့မဟုတ်ပါဘူး။တခြားသူကြဖြစ်စဉ်ရောဒါကုသရောဂါနဲ့ပတ်သက်ပြီးတော့ဖြစ်စဉ်တွေရောပြီးစီနိုင်လို့တဲ့အလူဝါနဲ့ special system ဟိုဒီ electronic gallery ရောဆောင်ရတာရှိပါတယ်။အဲဒီကနေပြီးတော့ checking တင်ပြီးပို့ပြီးတော့သူကဖြစ်စဉ်ရှိတဲ့ဥမာဒီ COVID-19 နဲ့ပတ်သက်တဲ့ science နဲ့ series တို့ checking တွေဆောင်ရနိုင်လို့တဲ့ရယ်။နောက်တစ်ခုကတော့ဒီ IDB scan တွေအတွက်ကတော့ဒီအဓိကဒီဆန်ဟန်ဝါတို့ဒီကျမိုင်းနဲ့ပတ်သက်ပြီးပြည်နာပေးလုပ်ငန်းအဲ့ဒီခါလေးတော့ကျွန်တော် IPP ကျမ်းမျိုးကိုကျွန်တော်ကတာဂတ်ထားပြီးတော့ကျွန်တော်ဆောင်ရွက်နေရှိပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုဒီပိုးကူးစက်မှုများနေတဲ့အခြေအနေကိုထိချုပ်နိုင်မယ့်အနေအထားကိုရော
ဒီဖြစ်စဉ်ကဘယ်လောက်ထိဘယ်နည်းအောင်ကူးစက်သွားမလဲဘယ်လောက်ကြာကြာဖြစ်မလဲဆိုတဲ့ဟာကျွန်တော်ကျမိုင်းနဲ့အားလုံးဌာနတက်ပြီးတော့ဆောင်ရွက်ချက်တွေရောတခြားသက်ဆိုင်ဌာနတွေပူးပေါင်းဆောင်ရွက်မှုပေါ့နောက်တစ်ခုကတော့ပြည်သူလူထုရဲ့ပူးပေါင်းဆောင်ရွက်မှုပေါ့နောက်တစ်ခုကတော့ UNIGO အဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုပေါ့အဲ့လိုမျိုးပူးပေါင်းဆောင်ရွက်မယ်ဆိုလို့ကျွန်တော်အထင်တူတွေမှာထိချုပ်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့နည်းနည်းထိချုပ်နိုင်ပါစေလို့စစ်တောင်းပေးပါရစေကျေးဇူးပါကျွန်တော်ဝင်မယ်ပါ
သတင်းနေနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘဂဒဒူဥက္ကဋ္ဌဟောင်းကိုလင်းထန်နိုင်ကိုရန်ကုန်တိုင်းကြောက်တရားတရားရုံးကနေပုံမှန်468ဆွဲချက်နဲ့ဩဂုတ်လ26ရက်နေ့မနေ့ကထောင်ဒဏ်6လချမှတ်ခဲ့ရတဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။2015ခုနှစ်ပညာရေးတပိတ်ပင်မစစ်ကြောင်းဦးဆောင်လာတဲ့ဘဂဒခေါင်းဆောင်တဦးဖြစ်တဲ့ကိုလင်းထန်နိုင်ခေါ် James ဟာအဲ့ဒီနေ့မက်ရှလာဆယ်ရည်နေ့မှာအကြမ်းဖက်ဖမ်းဆီးခံရပြီးကျောင်းသားတပိတ်နဲ့ဆက်ဆက်တဲ့နိုင်ငံရေးပုံမှန်တွေနဲ့အတူသူ့ကိုဖမ်းဆီးချိန်အိတ်ထဲမှာသူ့မှတ်ပုံတင်တဲ့အခြားသူတအူးရဲ့မှတ်ပုံတင်ကိုရှာဖွေတွေ့ရှိတဲ့အတွက်မှတ်ပုံတင်အတူပြုလုပ်မှုပုံမှန်468နဲ့ပါဆွဲချက်တင်ခံခဲ့ရတာပါဒါပေမဲ့2016ခုနှစ် NLD အစိုးရတက်လာချိန်တမရဦးထင်ကျော်ရဲ့လူငယ်ချမ်းသာခွင့်နဲ့ကျောင်းသူကျောင်းသားတွေကိုပြန်လွှတ်ပေးခဲ့ပြီးနိုင်ငံရေးပုံမှန်ဆွဲချက်တွေကိုရုပ်သိမ်းပေးခဲ့ပါတယ်။ဒါပေမဲ့ကိုလင်းထန်နိုင်ကိုဆွဲထားတဲ့ပုံမှန်468ကကျန်ခဲ့တဲ့အတွက်ဒီအမှုကို၄နှစ်ကြာရန်ကုန်ကြောက်တရားတရားရုံးမှာရင်ဆိုင်ခဲ့ရတယ်လို့ဇနီးဖြစ်သူဘဂဒကျောင်းသားခေါင်းဆောင်ဟောင်းမဖြူဖြူအောင
်၄နှစ်ကျော်လာပြီပေါ့နော်။ဆိုတော့ဒီအမှုကဆက်ပြီးတော့ကြာနေရဲ့။အဲအမှုကိုလည်းမျိုးစုံပေါ့နော်။ဂျာရဲမှလည်းဟိုတကယ်လို့ဒီတရားလိုချင်တဲ့လောက်ကဒီအမှုတည်တည်ချာချာလာထွက်တာမျိုးဟိုတရားလိုလာဖို့တော့မှအချိန်ကြီးခေါ်ရတာမျိုးအဆရှိဖြစ်ပေါ့နော်။ဒီပြစ်ထားတရားရင်မှပြစ်ထားတဲ့အမှုတစ်ခုလိုမျိုးဖြစ်ခဲ့ရပါတော့။ဆိုတော့ဒီဂျာရဲမှလည်းဒီဘက်ကဟိုစီတက်ဆိုင်ရာဟိုအာနာမိုင်းနီစီကိုစတင်လာလို့ဘာလို့လုတ်ဖို့လဲလုတ်ခဲ့တာကြီးတည်းရှိခဲ့ပေါ့နော်။ဒီအမှုက2016ရာပိတ်သိမ်းရမယ်အမှုဖြစ်တယ်။အဲ့တော့ကရဲစခန်းကိုယ်တိုင်ရဲ့ဒီရဲကိုနိုင်ကပေါ့နော်ညနေ6:00ဖြစ်တဲ့အတွက်ပိတ်သိမ်းရမယ်မဟုတ်ဖြစ်ပါလေဆိုတော့ဒီဌာနချင်းချင်းပြေးပို့တဲ့စာကြီးလေကျမတို့အမှတ်တမ်းနေလည်းရှိနေရပေါ့နော်ဆိုတော့အဲ့ဒါကိုကျမတို့လည်းတောက်ချိုးစားခဲ့ပြီးမယ်အခုတော့နောက်ဆုံးမှတော့ပေါ့နော်ဟိုဒီအမှုဒီမှုနဲ့အပြစ်ရှိကြောင်တွေ့ရှိရဲဆိုပြီးတော့တရားကြီးကချော့လာချလိုက်ပါတော့
ကြောက်တရားတရားရုံတရားသူကြီးရဲ့စီရင်ချက်ကိုကြည့်ရင်ပြစ်ဒဏ်နဲ့ပြစ်မှုဟာမျှတမှုမရှိဘူးလို့ကိုလင်းထက်နိုင်အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေအဖွဲ့ခေါင်းဆောင်လူခွင့်ရေးရှေ့နေဦးသိန်းတန်းဦးက VOE ကိုပြောပါတယ
်ကျင်းကအဲ့ဒီကိစ္စတရားစွဲချတဲ့အချိန်ဒါရီနဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံသမရကြီးကသင်ငင်းကုန်သူရပါတာနော်ဇာဗီဇာဖြစ်တယ်အဲ့တော့ဇာဗီဇာဖြစ်တော့ဒီခေတ်မှာဥရိယပြောရရင်သူက468ကလေဟောအတုဖန်တီးရပါတော့နော်အဲ့ဒီကောင်ကကျွန်တော်ရုပ်သိမ်းရေးရမရှိဘူးရုပ်သိမ်းလို့မရတာအမှုမျိုးဖြစ်နေတယ်ဥရိယပြုတ်တရားကမှန်တယ်လို့ပဲကျွန်တော်ရူးသားသားပြောပါနော်တို့ရတွင်ပြစ်ဒဏ်နဲ့ပြစ်မှုတော့မရဘူးဒီကလေးတွေဒါကိုလုတ်ခဲ့တဲ့ဖြစ်အခြေပေါ့နော်အင်မတန်မှအမောင်ခေကြီးထဲမှာကျုံရနေရကျုံနဲ့တောက်တာတုံးရတော့တုံးခဲ့တာကတော့ဥရိသဘောရတော့မှန်တယ်သူများမှတ်ဖို့လည်းကမ္ဘာသူစိတ်ကက်ခဲ့တာဒါနဲ့၆လဆိုတော့ပြစ်တယ်များတော့အားကြည့်ရတယ်အကြောင်းသားလူငယ်လေးတယောက်ဒါသူမတော်မတရားလုပ်တာဒီမှတ်ဖို့လည်းအတူလုပ်ပြီးတော့ဘာရင်ကရှင်ကိုနင်းတာတောင်းလုပ်တာလည်းမဟုတ်ဘူးအခြားကြီးရဲ့ချက်မပါဘဲနဲ့သူဝရမ်းပြေးဘဝမှာနောက်သူကိုင်ရမရှိလို့ကိုင်ခဲ့တဲ့အနေထားဖြစ်တော့
ဒီတာတော့များတယ်ကျွန်တော်တို့အဲ့ဒီအရှိပါတဲ့အခုလိုရွေးကောက်ပွဲနီးနေတဲ့အချိန်ကာလလေးဖြစ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန်ဒီရရှိနေတဲ့အချိန်လေးဖြစ်နေချိန်မှာကိုလင်းထက်နိုင်လို့နိုင်ငံရေးအရလှုပ်ရှားတက်ကြွသူတအူးကိုထောင်ဒဏ်ဆင်ချက်ချမှတ်တာဟာမြန်မာနိုင်ငံမှာဥပဒေအရရာဇဝတ်ပုံမှန်တွေနဲ့ပါတုံးပြီးနိုင်ငံရေးအရပါဖိနှိပ်နေတယ်ဆိုတာတသက်ပြနေတယ်လို့မှတ်ဖြ
So we think we are let her on that how young thing at home. I mean, you are just you, Chantagate at home today. So you are just you, Chantagate at home tomorrow. I tell no tail windows or I look at tomorrow. You are foolishly kissing out of honor. So that paid again to Nangay Yahoo, I'm going to a Yapinate at Poma, Nangay Poma, Macabre, and Chaya Lumbo Mariba, told me on a Yapinu Yans, I would be Yaki. So I tell you, Nyashi, I tell you, Name me.
เจ็ดเจ็ดเช่นนี้อยู่กันทั้งเงี้ยเองแต่อันนี้ชื่อจะมาไม่มาครับและชื่อยังคงอินเสียงเจ้าท่ามาทั้งเดินทางเลยเจ้าหน้าก็จะห้องนั่งเงี้ยเหลือชาติจะจอดดูกลิ่นท่านนายเอ็มมูเน่ไปตลอดตลอดจนอยู่กันวินด้าเมลูตุยเช่นนี้เพื่อการพิวิกุพยาบาลชิ
VOA American ตั้งยังอินเสียงนี้ก็เสร็จเต็มเสร็จไปนี่วันนี้จะน้อยยังไม่ทำมา Supermarket kawasan sains ma coronavirus berkhususan, siwa toleri go putus sini net terpiane nilanga, macamin pakuat tuarama cepari. Nezung Belgium nengah ma pakuat tuarama wa, Belgium engineer go toleri go dayang jine putus desko di twin tarai jang, radar stringo cekami pakuat bami. Agulo kawasan sains go toleri go dayang jitung putus dago, Belgium ngah sains tung sains ma sapi sata nibi cepari. ไอ้สายนี้มาซื้อวัตถุริกาตัวแรกริโกกูรายูพุทธศตวรรษเทปีสระกาปะโกไปยาวเลยเซสต์กันใจดกาลุลุกยาป่วยลาวาเลยไหมพุทธศตวรรษเนี่ยซีทาร์เรลเนี่ยพุทธทาร์เรลเลโกต้องบีซื้อวันนี้ไปปะเลยที่สักกูที่เทรนเนอร์โอเพนฟลอร์ลูกอะไรซูเปอร์เพสเซตมาออกมากรมดีก็ที่ต้องดูยังดมาโตกาที่สักกูต้องยาลอยลูกทาร์เรลูกเปียวเลยลูกดูสิสุสานีระดับมิคง
ที่สักกูต้องยาลอยลูกทาร์เรลูกเปียวเลย
ดีเซลกูเบลุตัวมาเลสุราเลซีวอร์ดีคัมยามยามที่ตัวจ้าเลยดีเซลกูเบลุตัวมาเลสุราเลซีวอร์ดีคัมยามยามที่ตัวจ้าเลยดีเซลกูเบลุตัวมาเลสุราเลซีวอร์ดีคัมยามยามที่ตัวจ้าเลยดีเซลกูเบลุตัวมาเลสุราเลซีวอร์ดีคัมยามยามที่ตัวจ้าเลยดีเซลกูเบลุตัวมาเลสุราเลซีวอร์ดีคัมยามยามที่ตัวจ้าเลยดีเซลกูเบลุตัวมาเลสุราเลซีวอร์ดีคัมยามยามที่ตัวจ้าเลยดีเซลกูเบลุตัวมาเลสุราเลซีวอร์ดีคัมยามยามที่ตัวจ้าเลยดีเซลกูเบลุตั
ူဖြစ်ပါတယ
်
ဒီဆက်ကအခုလောလောဆယ်ကောင်းပါတယ်နောက်ဆက်ပြီးဒီလောက်အချိန်ကြာမလာတော့အဆန့်ကြည့်ရမယ်လေဒီဝယ်သူတွေကလည်းများတော့ကျမတို့အားလုံးစောင့်ရပါတယ်စိတ်ဆက်ကမယ်ဆိုတော့မြန်တော့လည်းမြန်ပါတယ်ဒါပေမဲ့အလုပ်ဖြစ်မဖြစ်တော့ကြည့်ရပါလိမ့်မယ်
ဘယ်ဂျီယမ်ရဲ့တက်ရောင်ကြီးသုံးပုတ်သက်ဆက်ဈေးအချိုဆုံးကယူရို9000ဖြစ်ပါတယ်။ဆက်ကိုထွင်တဲ့သူတွေကတော့3လကြာရင်အဲ့ဒီငွေပြောင်းချေသွားမှာလို့ပြောပါတယ်။ဈေးဝယ်သူတူနဲ့တူကြထိုးလဲတွေကိုတန်ရှင်းရေးလုပ်ဖို့ဝန်ထမ်းမလိုအပ်တော့တာကြောင့်လို့ပြောပါတယ်ခင်ကျွန်တော်ရမထုံပါ
ကျွန်တော်ညာဘုဆလဘီရောကမ္ဘာမီဒီယာတွေထဲမှာရေးသားနေကြတဲ့မြန်မာနိုင်ငံအကြောင်းဆုံးသတ်ချက်တချို့ကိုမူရင်းအပေါ်မူရင်းအစုံလုံးတိုင်းပြောပြလိုပါတယ်ကျွန်တော်ကြော်စမ်းပါမြန်မာညီညာရေးဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်နဲ့စစ်တပ်အကြသဘောထားကွဲလွဲဆိုတဲ့ခေါင်းစဉ်နဲ့ကိတ်ဒိုင်မန်ညီသားထားတဲ့ဆောင်းပါးဂရုနီကီအရှန်ရီဗျူကဥစွာထုံထုံပြောပြလိုပါတယ်စစ်ဘုံချုပ်တွေဟာဖွဲ့စည်းပုံပြင်ဆင်ရေးအရသားတွေရဲ့တွန်းအားပေးမှုကိုစံပြားမကင်းဖြစ်နေကြတယ်လို့ညှိထားတာဖြစ်ပါတယ်20ရာစုပင်လုံးစရုထအစီအဝေးပြီးဆုံးသွားခဲ့ပါပြီ။ပြည်ထောင်စုသဘောတူညီချက်အပိုင်း3ကိုသဘောတူညီခဲ့ကြတဲ့ဆိုပေမဲ့မကြာခင်ညီညာရေးရဖို့မျှော်လင့်ချက်ကတော့ အစီအရေဟာစကားကလေးကရေကောက်ခံအစိုးရခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်ပူကြီးမြောင်မှန်တို့အကြားကွဲလွဲမှုတင်းမာမှုကိုတွေ့ခဲ့ရပြီလို့ဆိုပါတယ်အဓိပ္ပာယ်ရှိတဲ့ညဉ့်ညံရေးလူဆောင်ခြင်းဟာတနက်တန်ဘုံတန်တွေကိုညင်သက်စေတာတဲ့ပုံပြီးအဓိပ္ပာယ်ရှိတဲ့ဒီလိုညဉ့်ညံရေးဆွေးနွေးပွဲလူဆောင်ခြင်းအဖြစ်လက်နက်အောက်ကိုနဲ့ကိုကျိုးများရရှိရေးကိုလေးစားခံရရေးက ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလည်းတောင်ဆန်းစုကြည်ကပြောကြားသွားတယ်လို့ဖော်ပြပါတယ်။ပြီးတော့သူမင်းကွန်ပြောကြားစီမှာရောတချို့မင်းကွန်ပြောကြားတဲ့အခါမှာပါတောင်ဆန်းစုကြည်ရဲ့ညနေတာတင်းနေတယ်လို့လည်းဖော်ပြပြန်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးဟာ NLD အနေနဲ့2015ရွေးကောက်ပွဲမတိုင်ခင်ကတည်းကကတိပေးခဲ့တဲ့ကိစ္စဖြစ်ပေမဲ့အခုချိန်ထိအောင်မြင်အောင်မဆောင်ရနိုင်သေးပါဘူးတဲ့။နိုင်ငံရေးဆွေးနွေးပွဲတွေကရရှိလာတဲ့သဘောတူညီချက်တွေဟာဖွဲ့စည်းပုံပြင်ဆင်ရေးအတွက်အခြေခံဖြစ်ရမယ်လို့ဦးသိန်းစိန်လက်ထက်ကရေးဆွဲခဲ့တဲ့တနင်္ဂနွေနေ့ပြစ်ခတ်ရဆွဲရေးသဘောတူညီချက် MCA မှာဖော်ပြထားပါတယ်။ဗိုလ်ချုပ်မှုကြီးမြောင်းနိုင်ကတော့ NLD ဟာနိုင်ငံရေးဆွေးနွေးပွဲကိုသုပါတီအကျိုးအများအတွက်အဆုံးချဖို့လိုလားနေတဲ့ဆွဲသဘောမျိုးပြောပေါ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးဟာလည်းပဲပြည်ထောင်စုကိုဆန့်ကျင်နေကြတယ်။စစ်တပ်ဒီသားလည်းပြည်ထောင်စုနဲ့အစိုးရအဆက်ဆက်ကိုအကာအကွယ်ပေးခဲ့တာဖြစ်တယ်လို့ပြောကြောင်းနဲ့ဖော်ပြပါတယ်။ရသအစိုးရတက်လာပြီးနောက်စစ်တပ်နဲ့အလုပ်ဖြစ်တဲ့ဆက်ဆံရေးမျိုးထားရှိနိုင်ဖို့ကြိုးပမ်းရင်း2018အလယ်ပိုင်းအထိဒေါ်အောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမြောက်ဝင်းတို့အကြားမှာလျှို့ဝှက်ပြဿနာမှုတွေရှိခဲ့ပေမဲ့ဒေါ်အောင်ဆန်းစုကြည်ကဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုပြောလာပြီးတဲ့နောက်ပိုင်းပြဿနာမှုရဆိုင်သွားခဲ့တယ်လို့အမည်မဖော်လို့သူအတွင်းတိတူရာကြောကြောင့်ကိုကဖော်ပြပါရယ်တတရဲ့လူရကြောင့်ရိုညာမွတ်စလင်ခုနှစ်သိန်းလောက်ဖျက်ပြရပြီးတဲ့နောက်မှာလည်းပဲနှစ်ဖက်ဆက်ဆံရေးကတင်းမာလာပြီးအခု2019မှာဖွဲ့စည်းပုံပြင်ဆင်ကိစ္စကို NLD ကလွတ်တော်မှာအဆိုတင်သွင်းပြီးတဲ့နောက်ပိုင်းမှာတော့ဆက်ဆံရေးကပုံရိပ်ပုံရိပ်တင်းမာပြင်းထန်လာခဲ့တယ်လို့ဧသာထားပါခင်ဗျာမြန်မာနိုင်ငံရဲ့2020ပြည့်ကိုဗစ်ရွေးကောက်ပွဲဆွဲခေါင်းစဉ်နဲ့ Nicholas Ross ရေးတဲ့ဆောင်းပါးကတော့newmandela.org ကနေပြောပြမှာဖြစ်ပါတယ်။မြန်မာနိုင်ငံကိုဗစ်ကာယရောဂါဒဏ်ကိုဒေသတွင်းနိုင်ငံတချို့လောက်ပြင်းပြင်းထန်ထန်မခံရပေမဲ့နုနယ်တဲ့ဒီမိုကရေစီနဲ့စီးပွားဖွံ့ဖြိုးတိုးတက်မှုကိုချိန်ချောက်နေတယ်။လာမယ့်2020ပြည့်ရွေးကောက်ပွဲကိုလည်းမရေမရာဖြစ်စီရဲလို့ဆိုပါတယ်။ရောဂါကူးစက်မှုပိုများလာခဲ့ရင်လူစုလူဝေးလောက်တာတွေကိုကန့်သတ်စရာဖြစ်လာပြီးစောင့်ကြည့်မဲ့သူတွေလည်းပဲနည်းပါလာလိမ့်မယ်လို့ထင်ပါတယ်။ဒီကဘဝနေ့ကိုကြေညာထားသည့်တိုင်အောင်ရွှေပြေဖို့အတိုက်ခံတွေကတောင်းဆိုနေကြဆဲပါတဲ့ပြည်ထောင်စုရွေးကောက်ပွဲကမရှင်အနေနဲ့သဘာဝပြန်ပြဲကြားရောက်နေတဲ့ဒါမှမဟုတ်လုံလုံကြီးအန်ဒီရဲ့ရှိနေတဲ့မဆန္ဒနယ်မှာရွေးကောက်ပွဲကိုရှေ့ဆိုင်နိုင်ပါတယ်ကိုဗစ်ကြောင့်လူစုလူဝေးကိုတားမြစ်ရမယ်ဆိုရင်နိုင်ငံရေးပါတီတွေဟာအွန်လိုင်းကိုအဓိကထားမှာဖြစ်လာပြီးတိုင်းရင်းသားပါတီတွေကြီးလက်မဆန္ဒရှင်တွေအတွက်ဒီနေရာမှာအခက်အခဲရှိလာနိုင်တယ်လို့ဆိုပါတယ်ဒီပြင်တိုင်းလဘာသာစကားကိုပြောတဲ့လူမျိုးစုတွေအတွက်ပုံပြီးအခက်ကြုံရပါလိမ့်မယ်ဒီကန့်သတ်မှုတွေဟာမီဒီယာတွေကိုလည်းထိခိုက်စေပြီး NLD အတွက်အခွင့်အလမ်းဖြစ်စေတယ်လို့လည်းသူကထောက်ပြပါတယ်နိုင်ငံတကာစောင့်ကြည့်လေ့လာရေးဖွဲ့တွေလောက်မဲ့ကိစ္စမှာလည်းအကန့်သတ်တွေရှိနေပြီးဒီလိုနိုင်ငံတကာလေ့လာသူတွေနှဲပါသွားခြင်းဟာဆိုရင်ရေကောက်ပွဲရလခိုင်မာမှုအပေါ်ထိခိုက်စေတယ်လို့ဆိုထားပါတယ်အခုချိန်ကြီးကိုဗစ်ပြဿနာကိုenergy အစိုးရကံကြမ္မာမှုဟာချီးကျူးပွဲဖြစ်ပေမဲ့စီးပွားဆွေးနွေးမှုဒဏ်ကိုတော့မြန်မာနိုင်ငံဟာလည်းကမ္ဘာနဲ့တန်းတူကြုံတွေ့နေရပါတယ်။ဒီအချိန်ထိဟာလည်းပဲမဆန္ဒရှင်တွေရဲ့အဆုံးဖြတ်ပေါ်ရက်ခတ်မှုရှိနိုင်တယ်လို့ထောက်ပြပါရတယ်။ဘာပဲဖြစ်ဖြစ်ဒီ2020ရွေးကောက်ပွဲဟာမြန်မာနိုင်ငံအဖို့ COVID ရွေးကောက်ပွဲအဖြစ်အမှတ်ရစရာကြံ့စည်နေပါလိမ့်မယ်လို့ရည်သားထားပါတယ်ခင်ဗျာ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ရရှိမှာ ရုဆလန်နာစင်ညာမှာတော့မြမအရေးဆုံးသတ်ချက်အစီအစဉ်ဖြစ်ပါတယ်။မကြသေးမီကကျင်းပပြီးဆုံးသွားတဲ့27ရာစုပင်လုံးသရုပ်ခအကျင်အစည်းအဝေးဟာမြမနိုင်ငံညီငယ်ဖြစ်စဉ်ကိုအရှိကိုရွေးလျားအောင်တစုံတရာတွန်းပို့နိုင်ခဲ့ပါသလား။ဘယ်လိုစင်ကောမှုတွေအတားအဆီးတွေရှိနေသလဲဆိုတာမြမအရေးဆုံးသတ်သူဥမမောင်ဆိုနဲ့ကျွန်တော်ကြိုဆန်တာဆွေးနွေးဆုံးသတ်ထားပါတယ်။ဒီဒီဂိမ်းအစီအွေဟာတချင်နူကရရှိထားတဲ့အဆင့်ကိုပြန်ရအောင်တွန့်တင်ခဲ့ရတဲ့အစီအွေဖြစ်တယ်လို့ဥပမုံဆိုတာစတင်သုံးသပ်ပါတယ်
။2018တတိယကြိမ်ပင်လုံညီလာခံရပ်သွားပြီးတဲ့နောက်ပိုင်းမှာနှစ်နှစ်နီးပါးမလုံနိုင်တဲ့အခြေအနေ NLD ဆိုတာနောက်ဆုံးတက်တန်းအခြေအနေပါဒီပင်လုံညီလာခံနောက်ပြန်လျှော့မကြအောင်လို့နေရဲနေရာမှာရပ်နေအောင်ပြန်တွန့်တင်ပေးရတဲ့ညီလာခံလို့ပဲကျွန်တော်မြင်ပါတယ်။သဘောတူညီချက်အစ်စ်တစ်ခုရသလားဆိုရင်တော့မရပါဘူးဆက်ဆွေးနွေးဖို့သဘောတူကြတယ်အရင်သဘောတူခဲ့တာတွေထိုက်တည်ပြုတယ်ဆိုတဲ့အခါကျတော့အဲမှန်တမ်းအချိန်ကြီးအောင်ပြန်တွန်းတင်ပေးနိုင်တဲ့အဆင့်တော့ရှိနေမှာတမားတယ
်နောက်အဖွဲ့ပေါင်းစုံတက်မလာတဲ့ကိစ္စမြောက်ပိုင်းမှာမရှိတက်မလာတဲ့ကိစ္စအဲ့ကိစ္စကိုဘလောက်ထိအရေးပါသလဲသူတို့မပါဘဲကောညီညာရေးရှိကိုရွေးဖို့ဆိုတော့ဖြစ်နိုင်ပါရဲ့လားခင်ဗျာ
2017ခုနှစ်ငြိမ်းချမ်းရေးလုပ်ငန်းစဉ်စတဲ့အခါ10နှစ်လုံးလုံးဖွားမိုးနေတဲ့ပြဿနာတော့အားလုံးပါဝင်ရေးဆိုတဲ့ပြဿနာပါပဲ။နော်ဒါပေမဲ့လက်တွေ့မှာအားလုံးကမပါဝင်နိုင်ဘူးဖြစ်နေတယ်။အဲ့တော့ကျွန်တော်အမြင်ကတော့အားလုံးပါဝင်မှကောင်းမှလားမကောင်းဘူးလားဆိုတာကိုဝယ်ချစ်စီလက်ရှိဒီဖွဲ့ရင်းနဲ့ပဲဆက်ပြီးတော့ငွေသဘောတူချက်ယူသွားဖို့ဖြစ်စီဒီကိစ္စတွေအားလုံးကိုတော့ကျွန်တော်ဒီအားလုံးပါဝင်ရေးနဲ့ပတ်သက်တဲ့10နှစ်တာကာလကိုပြန်သုံးသပ်မှသာလေကျွန်တော်တို့အဖြေစုထွက်လိမ့်မယ်လို့ထင်ပါတယ်။
အဓိကအချင်းအလုံးပါဝင်နိုင်ရင်မှဘယ်ဟာကအခက်အခဲဖြစ်နေရလဲခင်ဗျာ
အဓိကတော့ကြံတာတော့မြောက်ပိုင်း9ဖွဲ့အဓိကကြံနေ KNDB ကြံနေ10ဖွဲ့ကြံတာပေါ့ဗျာနော်အဲ့တော့မြောက်ပိုင်း9ဖွဲ့ကလည်းပဲဒီမှာပါဖို့ဆိုလို့ရှိရင်ဒီ Valefem 3 0 4ဖွဲ့အရင် Valefem ရင်ထိုးလို့လေဒါမှမြောက်ပိုင်း9ဖွဲ့လုံးနိုင်ငံဆွေးနွေးရမှာဖြစ်တာပေါ့အဲဗန်နက်ဆွေထိုးချတဲ့၄ဝက်မှလေမထိုးရတဲ့၄ဝက်၄ဝက်စလုံးပေါင်းဆွေးနွေးမယ်ဆိုတဲ့အချိန်မှာလောလောဆယ်အေအေနဲ့ပတ်သက်ပြီးတော့သဘောတူညီမှုရဖို့ခက်ခဲနေတယ်အဓိကကတော့ဒီအေအေတရှိခွင့်နဲ့ပတ်သက်တဲ့ပြဿနာဖြစ်တယ်အကြမ်းဖက်ဖွဲ့စည်းပြင်ညာတဲ့ပြဿနာဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီမပါဝင်သေးတဲ့မြောက်ပိုင်း9ဖွဲ့ပြဿနာကိုနိုင်ငံရေးဆွေးနွေးမယ်ဆိုလို့ရှိရင်တောက်ကျပြဿနာဖြစ်ရှင်းမယ်ပြဿနာအေအေပြဿနာဖြစ်တယ်အဲ့တော့အေအေပြဿနာကိုနိုင်ငံရေးအဖြစ်ရှင်းမယ်ဆိုလို့ရှိရင်တော့နိုင်ငံရေးထပ်ပေါက်ပေးပြီးမှပဲဖြစ်ရှင်းလို့ရမယ်လို့ထင်ပါတယ်
။အေအေတီစီအေနဲ့ပတ်သက်ပြီးတော့လက်မခံနိုင်တဲ့အချက်ကဘာလဲလို့ဥပမာမျိုးစဉ်းစားမိပါလေ။တခြားအဖွဲ့နဲ့ဘာများထူးခြားနေလို့အေအေတီစီကိုလက်မခံနိုင်ကြလဲဆိုတော့အဖြေရှာတွေ့ပါလားခင်ဗျာ
။အဓိကကတော့ဗျာကျွန်တော်တို့1948နေပြီးတော့1980ဒီရခိုင်မှာပုံကံမှုတွေရှိပြီးတော့1980နောက်ပိုင်းမှာရခိုင်မှာတည်ပြီးလက်နက်ငယ်ပုံကမှုကမရှိခဲ့ဘူးနှစ်30လောက်ပြည်ရင်နဲ့အချိန်ကြီးပြန်ဖြစ်တယ်အဲ့ဒီအချိန်ကြီးအောက်မှာအေးပြန်ပေါ်လာတဲ့အခါမှာတိုက်ပွဲတွေပြန်ဖြစ်လာတဲ့အခါမှာဒီအချိန်တို့အတွင်းမှာဒီအေးတပ်ဖွဲ့တရှိမှုတောင်းရဘက်ကလည်းအသိမှတ်ပြုပေးမှာခက်ခဲနေတယ်ထင်ပါတယ်အဲ့ဒါကတော့အဓိက point ချက်ဖြစ်နေတယ်လို့ထင်တယ်ဒါပေမဲ့လက်တွေ့ဆွေးနွေးပွဲတွေမှာကြတော့အေးကိုတတ်ဖြတ်ပြီးလက်နက်ချပါဆိုရင်ဒီခိစ္စကအေးဘက်ကမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အခါကျအေးတရှိမှုလေလနငယ်တက်တည်းရဲ့တရှိမှုအတိမပြုပေးရမယ်ဒီဘိုင်လက်ဆွဲထိုးရင်အတိမပြုပေးမယ်ဆိုရင်အစောပိုင်းကလိုက်စားမှခွင့်ပြုဘူးပဲနောက်ပိုင်းလိုက်စားမှလည်းခွင့်မပြုဘူးဒီရခိုင်မှလည်းခွင့်မပြုနိုင်ဘူးဆိုလို့ရှိလို့ရှိရင်အဲ့ဒါနိုင်ငံရေးကထပ်ပေါက်ပိတ်တယ်လို့ကျွန်တော်မြင်ပါတယ်အဲ့လိုနိုင်ငံရေးကထပ်ပေါက်ပိတ်နေရင်တော့ကျွန်တော်နိုင်ငံရေးကပြဿနာဖြစ်ရှင်းနိုင်မှာမဟုတ်ပါဘူ
းဟုတ်ကဲ့ဥမောင်ဆိုဒီညမှာကျွန်တော်စဉ်းစားမိတာ TNL တောင်းပလောင်အဖွဲ့ဟာလည်းပဲ AA နဲ့စိတ်ပြီးတော့မရှင်းမနှောင်းပေါ်ပေါက်လာတဲ့လက်နက်ကင်အင်အားစုလိုပဲထင်ပါတယ်အဲ့ TNL တရှိမှုကြတော့သူတို့လက်ခံပါသလား။ဘာကြောင့်ပါလဲ
။အဲ TNL နဲ့ပတ်သက်ပြီးတော့သူသိမပြောဘူး။သိမပြောဘူးဆိုတဲ့ပြဿနာကအဲ့ဒီ area ကြီးတကယ်တမ်းကြတော့ဟို TNL မရှိခင်ကလည်းဒီ Arsenal စတက်တို့ပြည်သူစစ်တို့ဒီ KNA တို့လှုပ်ရှားနေ area ဖြစ်တာ။နော်အစိုးရရဲ့လက်နက်ငယ်ကြောက်ကြားဒေသဖြစ်တဲ့အခါကျတော့ TNL ကိစ္စကိုသိမပြောတာလို့ထင်ပါတယ်။ဒါပေမဲ့ကိုကန့်လုံကနေ2015မှာပေါ်လာတဲ့ခါကျတော့သူပြင်းပြင်းထန်ထန်ပြန်ပြီးတော့တုံ့ပြန်တာမျိုးရှိတယ်။ကိုကန့်ဟိုမော်ထိုက်ရှိဘက်ကဒီဟိုဝိုင်းအေရီယာမှာပဲနေရာယူထားတာတွေ့ရပါတယ
်။ဟုတ်ကဲ့နောက်တစ်ခုကဒီပီနယ်ရီနဲ့ပတ်သက်ပြီးတော့ State Constitution ကိုဝဟာရအဖြစ်အသေးပဲကွဲရလို့ခေါ်ဖို့လက်မခံကြဘူးတချို့ပီနယ်အခြေခံဥပဒေလိုပဲခေါ်မယ်ဖွဲ့စည်းပုံလို့မခေါ်ဘူး။ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့တချို့ကတော့ Fuesibong Sures Gapalajin Apsin Riga Pulina Deda, Sagalum Kabiron Yin Yara Triaviso, let me Anita Apsin Bak Weblekna, Truki Neriak, Kuban Jatamin or Loma Lem Kanjinet the Ball, Ne Dawiasi on Thomas Red, Anita Pimero Timare, Monsu the Ball Stones of Akna.
I had a better Lalusian, meaning sooner William, Napa Chigan Nakua, Matujaovia. နောက်ဖက်စင်လာတာတိုင်းသားတွေဘက်ကစင်လာတာကတိပင်လုံးညီလာခံဒီဆုံးဖြတ်ချက်ဒီကံပေါ်မှာဒီနိုင်ငံတော်ပေါ်လာတယ်ကျွန်တော်တို့တိုင်းအောင်နိုင်ငံစိတ်ဆာဆွေးနွေးပွဲတွေဒီပင်လုံးဘောလုံးညက်အခြေခံပေါ်ဆက်သွားမယ်လို့တိုင်းသားတွေကစင်လာတယ်ဒါပေမဲ့အစွမ်းနဲ့တမရဘက်ကတော့ပင်လုံးညီလာခံဒီခက်မမီတော့ဘူးအဒီနေ့ခက်ကာလမှာလျော်ညီတဲ့သဘောတူညက်တွေယူရှိဆက်သွားမယ်လို့စင်လာတယ်ဒါပထမတစ် ကျွန်တော်ရှင်းချရေးပဲကစဉ်းစားတယ်အဲ့ဒီအချက်နဲ့ချက်နဲ့ချက်မှာတို့အခြေခံမတူတဲ့အခါမှာခုနကကကြာပြောတယ်ဒီပြည်ဝုံဒီကျင်းနေဆွဲစည်းဝုံရေးဆွဲရေးပြဿနာလို့ပြဿနာတွေမှာတောက်လျှောက်လိုက်ပြဿနာတက်လာတယ်လို့ထင်ပါတယ်အစိုးရနဲ့တက်မလို့ပဲကဘ
အဲ့တော့ဘ ဟုတ်ချုပ်ပိုင်မှုဆော့ချာရေးဟာတိုင်းသားရဲ့ကိုယ်ပိုင်ကြထောင်ခွင့်တရှိနေပုံမိုးနှိစက်လာတဲ့သဘောပေါ့ဒီ ဒီနေ့တခုပဲဖြစ်တဲ့လို့လည်းပြောရပါတယ်။တရားတော်တကယ်တမ်းလက်ခံနိုင်လာမဲ့အခြေအနေဖြစ်ပါမလားနောက်နိုင်ငံကိုချစ်တဲ့စိတ်ပေါ့လေဒါ civic nationalism ဆိုတာမျိုးဖြစ်တဲ့ဖက်ဒရယ်ပြည်ထောင်စုစစ်စစ်မှန်မှန်ထူထောင်မဲ့ဆိုရင်
လက်တွေ့ရတော့ဖြစ်နိုင်မှုလားလားကတော့ဝေးတယ်လို့ထင်နေဗျ။အဓိကကကကြိုးတယ်ပြည်နယ်ဖွဲ့စည်းပုံတို့မဟုတ်ပြည်နယ်ခြေခံဥပဒေပေါ့ဗျာ။ရေးဆွဲရေးဆိုတာကဒါတကယ်လို့ရငင်းခုံတာ။သူ့ပေမဲ့တကယ်တမ်းအရာပြောမယ်ဆိုလို့ရှိရင်သူကဘာပြဿနာကြီးကြနေတယ်ဆိုတော့ခုနရှိပြည်နယ်မှုရက်ခံထားတဲ့လူကဗမာလဲတပြည်နယ်ပဲရှိရဲဆိုတဲ့အယူဆတင်းလာမှာ။တစ်ဖက်ကလည်းဆိုရအောင်ပြည်န
ဒီတွင်းဝဲကိုတချို့ကတော့ရွေးကောက်ပွဲနီးလာလို့ခါတော်မီလောက်တာဒါတကယ်တမ်းလည်းပဲနိုင်ငံတကာမှာလည်းပဲလိုပဲရွေးကောက်ပွဲနီးလာတဲ့ခါတော့အစိုးရကတော့သူကောင်းတာကိုလုပ်ကြတယ်ဆိုတာကတော့စဉ်းစားအနေနဲ့တွေးရပါတယ်ဆိုတော့အခုကောအဲ့လိုသုံးသပ်လို့ရပါသလားနောက်ပြီးတော့ကျွန်တော်စဉ်းစားမိတာအဲ့ကဝေးဦးစီးချုပ်ဘူဂျုံမူကြီးမြောင်းနိုင်ကိုရင်ကဒီညီငယ်ကိစ္စကိုတခြားကိစ္စအတွက်အသုံးချရ
ကျွန်တော်အမြင်ကတော့ပုသိမ်းစင်အစိုးရလက်ထက်ကအနေဒီအစိုးရလက်ထက်မှာရင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးလက်ဆက်တက်တာတစ်ခုတော့သူတို့လုပ်ပြသွားလို့ရှိပါတယ်ပုသိမ်းစင်အစိုးရလက်ထက်ကလည်းဒီရွက်ကောက်ပွဲနီးမှာပဲအော်တိုဝါ 95နေမှာအဲ့ဒါကိုဖျက်ကြတယ်လို့ပဲထင်ပါတယ်ဂရန်ကတော့ကိုဗစ်ကမရှိတော့ဒီပြည်လောက်မှာဖြစ်မယ်ညီလာကမှာအဲ့တော့ရွက်ကောက်ပွဲကိုတက်တက်ရည်စုလုပ်တယ်လို့တော့ပြောဖို့ခက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုသင်္သာပြည်စီကျင်တာကတော့တချို့ကသုံးသပ်ကြတယ်ဒီညီညာရေးကိုသူ့လက်ထက်မှာရတာမလို့ဒီမှုငါကိုယ်တိုင်တက်လာမှရအောင်လုပ်ကြမယ်ဒါနိုင်ငံရေးခေါင်းဆောင်အချင်းချင်းမှာအဲ့ဒီသဘောထားမျိုးရှိရတဲ့အတွက်ကြောင့်ပုံပြီးနှောင့်နှေးရတယ်လို့လည်းသုံးသပ်ပါတယ်ဆိုတော့အဲ့လိုပုဂ္ဂိုလ်ရေးအရာအမှတ်ယူခြင်းနဲ့သဘောထားကတော့ညီညာရေးကိုဘယ်လောက်နှောင့်နှေးစေ
ကျွန်တော်တို့ထောက်ကူလုပ်တဲ့ချိန်မှာမလောဘို့လူတဲ့လို့အန်အေဒီဘက်ကဒေါန်ဆန်းစုကြည်ပြောခဲ့တာရှိသလိုအန်အေဒီဆိုတာဖြစ်သွားတဲ့အခါကျတော့အန်စီယူကမင်းကထုတ်ပြန်တိုက်တွန်းတာလည်းရှိတယ်ဆိုတော့အဲ့ဒီအချိန်တွေကိုကြည့်ပြီးတော့အတက်ကလည်းအန်ဒီဒေါန်ဆန်းစုကြည်ဆိုတာလက်ထက်မှာဒေါန်ဆန်းစုကခရစ်တမပေးခြင်းဘူးဆိုတဲ့အမြင်မျိုးတွေလည်းရှိတယ်ဗျ เออดังนั้นอะไรเดียวยังยังลุงก็เรียนน้องนี่นี่เดียวรู้ว่าเต็มที่มั้ยอ่ะที่ก็นั่งเงียบตัวกูสูงเนี่ยไม่เชื่อดูเล็กๆจ้าจ้าเป็นพิเศษไหนหน้าเว้ยปัจจุบันจะเชื่อก็ว่าแต่ละอีกเอ๋กูเอาชกคุยกูเอาพิจารณากูอ่านข้อยเนี่ยประเดี๋ยวดีเนี่ยที่อยู่จะนั่งรู้มาสูงเนี่ยหน้าปัจจุบันจะเชื่อดูที่อะไรจะก็อะไรเนี่ยเสนอเราไม่แต่ละเล่นกันแต่พวกพิเศษเนี่ยประเดี๋ยวดีเนี่ยที่พิมพ์ชีดู
เนาะอะไรจังไอ้เนี่ยเชื่อจังวิญญาณสื่อเรื่องจาระจาระรูปโยระผมมันไม่รู้จะมาฟิโอเอกาเนี่ยตอนนี้จะน่าสงสารเรื่องวิโก้อีเมลกาเนี่ยจะเซ็นเมสเซ็นเรื่องหลอกเพียบโป้เป็นนิวาร์เลยเพียบปอดตัวเด็ดเดียวน่าสงสารเรื่องวิโก้อีเมลเรื่องหลอกเพียบเล็กขันยาอยู่รูเร่ต่อจากเชนวยนี่เนี่ยฟิโอเอเยอินเทอร์เน็ตสามยานา www.voanews.com/burmese.ma/sign-up-lo-bi-ro-tang-yu-nai-ma-re.
กิจการโยกะมีอาชีพที่อยากให้น้องจุดเด่นก้าวไปบุ๋มพิชัยมุ่งสู่วิเมย์โยกะกูสู้สู้สิ่งพอทุกที่สิ่งกูต้านในเงี้ยไม่สวยเนาะกูจะอยากให้น้องจบเกี่ยวกับกูต้านในเนื้อที่อยากว่าเลยกิจการโยกะอันนี้เรื่องกูชอบใช้ในมุ่งด้วยจะมาอีเนี่ยจริงๆเอาหนี้ทั้งสัตว์ตัวปีจุดเด่นก้าวไปทำบุญลุลุโยกะกูสู้สู้สิ่งพอทุกที่สิ่งในที่บุ๋มเลยจะมาอีสิ่งมือเรื่องกูเช่นแม่ปีลูกปีบุลุเรื่องลุอ่ะทุกเดียวกะทุกเสียวันนี้พิจารณาดา ဖြစ်ပါတယ်ဒါကြောင့်မလို့လူတိုင်းလူတိုင်းကမိမိရဲ့ဒီနေထိုင်စားသောက်တဲ့ပုံစံကိုယ်နဲ့လှူရှာမှုပုံစံကိုကျန်းမာတဲ့ဘောင်တွဲမှာရှိအောင်ဆောင်ရွက်သွားဖို့ကပထမအရေးကြီးဆုံးဖြစ်ပါတယ်ဒုတိယအနေနဲ့တော့မိမိရဲ့ဆရာဝန်နဲ့တိုင်ပင်ပြီးတော့ကင်ဆာကြိုတင်စစ်ဆေးနည်းလေးတွေကိုဆောင်ရွက်ထားမယ်ဆိုရင်စောစောစီစီတွေ့လို့ရှိရင်ဆရာတို့က90ရာခိုင်နှုန်းကျော်ကြောက်ကင်းအောင်ကုသနိုင်ပြီဖြစ်ပါတယ်ဒါကြောင့်မလို့ဒီလက်လမ်းမီတဲ့သူတွေမှာကြိုတင်စစ်ဆေးခြင်းကိုမိမိရဲ့ဆရာဝန်နဲ့တိုင်ပင်ပြီးတော့ဆောင်ရွက်သွားဖို့အတွက်အကြံပြုပါတယ်
ယောဂပြင်းထန်လေးရှိတဲ့ကင်ဆာယောဂတချို့ဟာကြွတင်ကာဝရာတွေနဲ့ကြွတင်စစ်ဆေးဖို့ထုတ်ကူတာတွေကိုပြုလုပ်ဖို့မဖြစ်နိုင်ပေမဲ့အဖြစ်များတဲ့ကင်ဆာယောဂအများစုမှာတော့ကြွတင်ကာဝရာနဲ့ဆော့ဆော့တိအောင်စစ်ဆေးဖို့ထုတ်တာတွေကိုလုံဆောင်နိုင်တယ်လို့သိရပါတယ်။ယောဂကိုဆော့ဆီတိရှိအောင်စစ်ဆေးဖို့ထုတ်နိုင်ပြီးဆော့ဆော့တိရင်ပျောက်ခင်းတဲ့အထိကုသနိုင်တဲ့ကင်ဆာယောဂအမျိုးအစားတွေကိုမြင်ကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။ကင်ဆာယောဂအမျိုးအစားလိုက်ကြိုတင်စစ်ဆေးတဲ့ကင်ဆာအမျိုးအစားတွေကိုအစိုးပြုထားတာတွေကတော့အမျိုးသမီးတွေမှာဆိုရင်ရင်သားကင်ဆာနဲ့တေငောင်းကင်ဆာအမျိုးသားတွေမှာဆိုစီးကျိတ်ကင်ဆာအမျိုးသားရောအမျိုးသမီးရောမှာဆိုရင်တော့ဥမာဤကင်ဆာအသေးကင်ဆာအရည်ပြားကင်ဆာဒီကင်ဆာတွေကကြိုတင်စစ်ဆေးတွေ့ရှိခဲ့မယ်ဆိုလို့ရှိရင်ကုသပျောက်ကင်းနိုင်တယ်ဆိုတာအထောက်အထားတွေရှိတဲ့အတွက်ကြောင့်ကင်ဆာ screening လို့ခေါ်တဲ့ကင်ဆာကြိုတင်စစ်ဆေးခြင်းမှာဒီကင်ဆာအမျိုးအစားတွေကိုထည့်ထားပါတယ်
အိမ်တော်နဲ့အမျိုးသမီးတွေအနေနဲ့အသက်30ကျော်လာပြီဆိုရင်တင်ကောင်းကင်ဆာယောဂကိုဆန့်သက်စစ်ဆေးပေးဖို့လိုပြီးဆန့်သက်စစ်ဆေးဖို့အတွက်လွယ်ကူတဲ့နည်းလမ်းတွေလည်းရှိနေပြီလို့သိရပါဗျ။တ
ော့တင်ကောင်းကင်ဆာနဲ့ပတ်သက်ပြီးတော့အိမ်တော်တဲ့အမျိုးသမီးတွေအနေနဲ့အသက်30ကျော်အရွယ်ကစပြီးတော့3နှစ်တကြိမ်တင်ကောင်းမိဘကိုစစ်ဆေးဖို့လိုအပ်ပါတယ်။ဒီတင်ကောင်းမိဘမှာပြောင်းလဲမှုတွေရှိရင်တော့တော့ဆရာဝန်ရဲ့ညွှန်ကြားချက်နဲ့အညီနှစ်စဉ်စစ်ဆေးသွားတာပြီးလေရှိပါတယ်။အခုနောက်ပိုင်းမှာတော့ဒီတင်ကောင်းကင်ဆာကိုဖြစ်စေတဲ့အိုးကိုစစ်ဆေးလို့ရပြီဖြစ်တဲ့အတွက် HPV DNA ဆိုတဲ့ဒီစစ်ဆေးနည်းတင်ကောင်းကင်ဆာဖြစ်စေသော Human Papilloma Virus စစ်ဆေးနည်းကိုတော့လားနှစ်တကြိမ်စစ်ဆေးသင့်တယ်လို့ပြောပါတယ်
။အသက်90ကျော်လာတဲ့အမျိုးသားအမျိုးသမီးတွေအားလုံးမှာတော့ဥမာကြီးကင်ဆာယောဂကိုဆော့ဆော့သိအောင်စစ်ဆေးသင့်တယ်လို့သိရပါတယ်။ဥမာကြီးကင်ဆာယောဂကိုဆော့ဆော့သိစေဖို့အတွက်ဘယ်လိုဆက်နက်စစ်ဆေးမှုတွေကိုလုပ်ဆောင်သင့်ပါလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။ဥမာကြီးကင်ဆာနဲ့ပတ်သက်ပြီးတော့အသက်90ကျော်အရွယ်အမျိုးသမီးမျိုးသားများအားလုံးသည်ဒီဥမာကြီးမှန်ပြောင်းကြည့်ရှုစစ်ဆေးခြင်းကို10နှစ်တကြိမ်ဆောင်ရွက်သွားဖို့လိုပါတယ်။နောက်တစ်ခါအသက်90နှစ်မှကျော်ပြီးတဲ့နောက်မှာဒီဝန်းတွဲမှာမမြင်ရတဲ့သွေးပါဝင်မှုကိုစစ်ဆေးတဲ့ FOV လို့ FID လို့စစ်ဆေးနည်းကိုလည်းနှစ်စဉ်စစ်ဆေးသွားဖို့အတွက်အကြံပြုထားတာရှိပါတယ်။ဥမာကင်ဆာကအခုနောက်ပိုင်းမှာဖြစ်များလာတဲ့အတွက်ကြောင့်မလို့เนาะဒီတက်90ကျော်သူမျိုးသားမျိုးသမီးများအားလုံးဝန်းစစ်ဆေးခြင်းနဲ့ဥမာကြီးမှန်ပြောင်းကြည့်စုဒီကိုဆောင်ရွက်သင့်ပါတယ်။မိမိရဲ့မျိုးရိုးရာစွဲမှာဥမာကြီးကင်ဆာရှိခဲ့ရင်တော့အသက်45နှစ်နောက်ပိုင်းတွေကကြိုတင်စစ်ဆေးခြင်းကိုဆောင်ရွက်သင့်တယ်လို့အကြံပြုထားတာလည်းရှိပါတယ်
။စီးကျိတ်ကင်ဆာယောဂါဟာလည်းအသက်55နှစ်ကျော်လာတဲ့အမျိုးသားတွေမှာကြိုတင်စစ်ဆေးဖို့ထုတ်သင့်တဲ့ကင်ဆာယောဂါမျိုးစားတစ်ခုဖြစ်တယ်လို့သိရပါတယ်။ စီဂျေကင်စာယောဂစစ်ဆေးဖော်ထုတ်တာကိုတော့ဆရာဝန်နဲ့စနစ်တကျတိုင်ပင်ဆွေးနွေးပြီးမှဆန်သက်စစ်ဆေးတင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
မျိုးသားများစီဂျေကင်စာကိုတော့55နှစ်နဲ့69နှစ်ကြားထဲမှာဒီစီဂျေကင်စာမှာမြင်မာတဲ့အတွင်းအတွင်းမှာ PSC ဆိုတဲ့ဓာတ်ကိုစစ်ဆေးခြင်းဆိုအတွင်းကိုလက်ညှိုးထိုးသွင်းပြီးတော့စီဂျေကိုဆန်သက်စစ်ဆေးခြင်းတွေကိုဆောင်ရွက်တင်တယ်လို့ပြောပါတယ်ဒီနေရာမှာတော့အတွင်းအတွင်းမှာ PSC စစ်ဆေးခြင်းကိုဆရာဝန်နဲ့လူနာနဲ့ဆွေးနွေးပြီးတော့ဆုံးဖြတ်ပြီးမှစစ်ဆေးဖို့လိုတယ်လို့ပြောပါတယ်ဘာလို့လဲဆိုရင်ဒီ PSC ပမာဏကဒီစီဂျိတ်ကင်ဆာမဟုတ်ပဲနဲ့ရိုးရိုးစီဂျိတ်ကြီးယောဂါမှာလည်းအနည်းငယ်တက်တဲ့အခါမှာကြတော့ဒီ PSC တက်နေရင်ကင်ဆာဖြစ်ပြီလားဆိုပြီးတော့စိတ်ပူပင်တော့ကများတာတော့နောက်ဆက်တွဲစစ်ဆေးမှုတွေကိုလုပ်ဖို့လိုအပ်လာတိုင်းမှာဖြစ်တဲ့အတွက်ဆရာဝန်နဲ့လူနာနဲ့စနစ်ကြတိုင်းပင်ဆွေးနွေးပြီးမှစစ်ဆေးသင့်တယ်လို့အကြံပြုထားတာရှိပါတယ
်ကင်ဆာယောဂါအများစုဟာဆော့ဆော့တိအောင်စစ်ဆေးဖော်ထုတ်နိုင်ပြီးယောဂါအဆင့်မမြင့်ငယ်မှာကုသမှုတွေကိုအချိန်မီပြုလုပ်နိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့အခွင့်အရေးတွေရှိတာကြောင့်စနစ်တကျစစ်ဆေးဖော်ထုတ်ပြီးကုသမှုတွေကိုအချိန်မီလုပ်ဆောင်ရင်ကင်ဆာယောဂါကြောင့်ကြိုးတရမယ့်နောက်ဆက်တဲ့စုစုတွေကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တက်တော်ပ
ါဘူးတကတော့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီဘောချန်ပီယံစ်ဘောလုံးဖိုင်နယ်ကိုတော့တနင်္ဂနွေနေ့ကပေါ်တူဂီနိုင်ငံရဲ့ဆိုးမြုပ်မှာကစားခဲ့ကြပါတယ်။ဒီနေ့ဖိုင်နယ်မှာတော့ဂျာမန်ချန်ပီယံဘိုင်ယန်မြူနစ်နဲ့ပြင်သစ်ချန်ပီယံ PSG တို့တွေ့ခဲ့ကြပါတယ်။ဘိုင်ယန်ကအစင်လာကြီးမားပြီးဒီဖလားကို5ကြိမ်ရဘူးပေမဲ့ PSG ကတော့တစ်ကြိမ်မှမရဘူးသေးတဲ့အသင်းမှာဘိုင်ယန်ကနီးပြားတဲ့လက်ထက်မှာအသင်းလိုက်စူးစီးမှုကောင်းကောင်းနဲ့တည်ဆောက်နိုင်ခဲ့ပြီးတော့ဖိုင်နယ်အထိတက်လာခဲ့တဲ့တစ်လျှောက်မှာလဲဂျော့စီကို9ဂိုးတကိုးဘာစလိုနာကို8ဂိုးနှစ်ဂိုးအပါအဝင်10ပွဲလုံးနိုင်ထားတာပါ။PSG ဘက်ကတော့နေမာတို့ပါပီတို့လိုတူးချင်းထူးချွန်တဲ့နာမည်ကြီးကစားသမားတွေနဲ့ဖွဲ့စည်းထားတာပါဒီဘက်မှာဘိုင်ယန်က PSG ကိုတကူကူမရှိနဲ့နိုင်ပြီးတော့ချန်ပီယံစ်လိဖလားကိုပိုဆွဲသွားပါတယ်ဘိုင်ယန်အတွက်တလုံးသေးသောဂိုးကိုတော့ PSG ကစားသမားဟောင်း Kingsley Coman က59မိနစ်မှာခေါင်းတိုက်ပေးခဲ့တာပါဒါဟာဘိုင်ယန်အတွက်တော့ဥရောပချန်ပီယံစ်လိဖလားကိုထောက်ကျင်ရောက်ပိုဆွဲရလဲဖြစ်ပါတယ်ဘိုင်ယန်လိဂျာဟန်စီကကတော့သူအတွင်းအနေနဲ့ထိုက်ထိုက်တန်တန်နိုင်ခဲ့တာဆိုပြီးတော့ပြောပါတယ
် On wirklich Männer Ich bin sowas von stolz Und auch das Trainer
Team Jo Mason Joy ဟိုခုလိုမျိုးအောင်ဘွဲခံခွင့်ရတဲ့အတွက်ကျွန်တော်ရောနီးပြတစ်ခွဲလုံးမှာအရန်ခုံယူပါတယ်ပြီးတော့အသင်းကိုလည်းကျေးဇူးတင်ပါတယ်ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့လတွေအတွင်းသူတို့ရယူခဲ့တဲ့အောင်မြင်မှုတွေကတကယ်အမကန်းပါပဲဒီညမှာလည်းထိုက်ထိုက်တန်တန်နိုင်ရတယ်လို့ထင်ပါတယ်ကျွန်တော်ပြောသလိုပဲပြီးခဲ့တဲ့လတွေနဲ့ဒီပြန်ချန်ပီယံလိဂ်တစ်ချောင်းလုံးကစားခဲ့တဲ့ခြေစွမ်းကမယုံနိုင်တော့ပါပဲဒီအတွက်လည်းဂုဏ်ယူပါတယ်ကျွန်တော်တို့ရဲ့ကစားပုံတွေနဲ့အသင်းလိုက်စုစည်းမှုတွေကအဖက်အသင်းတွေခဲခဲဖြစ်စီပါလေအခုကျွန်တော်တို့ဒီချန်ပီယံလိဂ်ပလာနဲ့ပြင်ပြနိုင်ပါပြီ
PSG နီးပြသောမတ်စတာခေါ်ကလည်းရှုံးမိမဲ့လဲသူအသင်းအတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ်
Oui, je suis très fier. J'ai déjà dit l'équipe.
ကျွန်တော်ရန်ကုန်ယူပါတယ်ဒါကိုအသင်းကိုလည်းပြောပြပါပြီဒီလိုဖိုင်နယ်မျိုးမှာရှုံးရတာအဆိုးဆုံးပါဒါပေမဲ့နှစင်းစလုံးကဖိုင်နယ်ကိုထိုက်ထိုက်တန်တန်တက်လာကြတဲ့အသင်းတွေပါကျွန်တော်တို့တသင်းလုံးစုစုစည်းစည်းနဲ့စိတ်သက်ကြခံမှုရှိရှိနဲ့အပြင်းအထန်ကြိုးပမ်းခဲ့ပြီး Champions League ဖလားရောက်ကိုအခွင့်အရေးတွေရခဲ့ပြီးနည်းနည်းပဲလိုခဲ့တာပါကံလေးနည်းနည်းကောင်းဖို့လိုခဲ့တာပါဒီဘက်မှာလည်းဘိုင်ယန်ကိုသမားနိုရာကောင်းတာလည်းပါပါတယ်ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့ဂုဏ်ယူပါတယ်
အခုလိုအနိုင်ရတဲ့အတွက်ဘိုင်ယန်ပရိသတ်တွေကတော့ဤလိုမျိုးမှာအောင်ပွဲခံခဲ့ကြပါတယ်။ဘိုင်ယန်ပရိသတ် Ismail Rekor ကတော
့ Wir haben alle nur auf dieses Turnier gewartet. Und die ganze Zeit wir konnten kein Fußball schauen und jetzt hat
es ကျွန်တော်တို့အားလုံးဒီပွဲကိုစောင့်ကြည့်ကြတာပါ။ဘောလုံးပွဲတွေကိုကွင်းမှာကြည့်လို့မရတဲ့အချိန်မှာဒီလိုအနိုင်ရလိုက်တာကကျွန်တော်တို့အတွက်အရန်ကောင်းပါတယ်။
ဘိုင်ယန်ဟာဒီနေ့ဘောလုံးရာသီမှာဂျာမန်အမတ်ပေးဘွန်ဒက်စလီဂါချန်ပီယံဆုရောရှုံးထွက်ဖလားပါရထားတာကြောင့်ဒီပွဲနိုင်လိုက်တဲ့အတွက်ထရဘောလို့ခေါ်တဲ့ဖလားသုံးလို့ရသွားခဲ့ပါတယ်2013ကလည်းတစ်ကြိမ်ရထားတာကြောင့်ဘိုင်ယန်အတွက်တော့ဒါဟာဒုတိယကြိမ်ထပ်ရတာပါဘိုင်ယန်ပရိသတ်တွေအောင်ပွဲခံနေတဲ့မှာပြင်သစ်မှာတော့ PSG ပရိသတ်တွေနဲ့ရဲတွေထိတ်တိုက်တွေ့ပြီးတော့ပြဿနာတွေဖြစ်ခဲ့ပါတယ် PSG အသင်းကသူတို့ရဲ့ပရိသတ် 5,000 လောက်ကိုကွင်းထဲမှာစတင်အကြီးကြီးနဲ့ဓာတ်ရိုက်ပြခဲ့ပြီးတော့အချို့တွေကတော့အပြင်မှာရဲတွေနဲ့ပြဿနာဖြစ်ခဲ့ပါတယ်ပွဲပြီးမှာတော့ PSG အသင်းရှုံးသွားတဲ့အတွက်ပရိသတ်တို့တောင်းကျမ်းလာကြောင်းရုံးရင်းစံခတ်တွေဖြစ်ခဲ့ပြီးတော့ရဲကမဲယူဘုံနဲ့လူစုခွဲခဲ့ရတဲ့အထိဖြစ်ခဲ့ပါတယ် Paris မြို့မှာတော့ PSG ပရိသတ်တွေနဲ့ရဲတွေကြဖြစ်ခဲ့တဲ့ဒီအထီးကရုံးအတွင်းမှာ PSG Brazil 148 ယောက်ဖမ်းဆီးထိန်းသိမ်းခံရတယ်ဆိုပြီးတော့ပြည်သက်ရဲတပ်ဖွဲ့ကပြောပါတယ်နော်ဥရောပ Champions League ဘောလုံးပွဲတွေကိုအခုနှစ်မှာကျင်းပသလိုမျိုး Quarter Final ကစပြီးတပွဲတည်းကစားဖို့UEFA ဥရောပဘောလုံးဖွဲ့ချုပ်ကစဉ်းစားနေရဲဆိုပြီးတော့ UEFA ဥက္ကဋ္ဌ Alexander Seferin ကပြောလိုက်ပါတယ
် For sure it's a very interesting format. Now I doubt
ဒီကြာလကတော့ဒီပုံစံကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းပါတယ်။အခုတပွဲကစားနေတဲ့ပုံစံကအရင်ရှိနေတဲ့ပုံစံတက်ပို့ပြီးတော့စိတ်လှုပ်ရှားဖို့ကောင်းတယ်လို့ကျွန်တော်ထင်ပါတယ်။ပထမတော့ကတော့နည်းနည်းလေးစိတ်ထဲမှာဖြစ်မှဖြစ်ပါမလားလို့တန်တရားဖြစ်မိပါတယ်။ဒါပေမဲ့အခြေအနေရဒီလိုမျိုးလုပ်ခဲ့ရပေမဲ့နောက်ဆုံးတော့အခုလိုပုံစံတစ်ခုတွေးခဲ့ရပါတယ်။ဆိုတော့နောက်ပိုင်းပွဲတွေကြာရင်ဒီလိုကျင်းပမလားဆိုတာကိုတေချာပေါ့စဉ်းစားသွားမှာပါ။
ဒီနေ့မှာဗိုင်းရပ်စ်ကြောင့်ပွဲတွေကို quarter final ကစပြီးတော့အိမ်ဝဲအဝေးကွင်းမကစားဘဲနဲ့တပွဲတည်းကစားတာမှာပွဲတွေကပို့ပြီးတော့အကျိတ်နေနဲ့ကြီးလို့ကောင်းတာကြောင့်အခုလိုစဉ်းစားလာနေတာဖြစ်တယ်ဆိုပြီးတော့ပြောပါရစေခင်ဗျာEuropa League Playoff Final မှာတော့ Sevilla အသင်းက Inter Milan ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် Europa League Playoff Final ကိုတောက်ကြနေကကလုံးမျိုးမှာကစားတာမှာဇဗယ်ကအင်တာမီလန်ကို 3-2 နဲ့နိုင်သွားတာပါအင်တာကလူကာကိုကပယ်နယ်တီကနေဂိုးရင်သွင်းခဲ့ပြီးပထမပိုင်းမှာ2ဂိုးစီတည်ဖြစ်နေပေမဲ့ဒုတိယပိုင်းမှာလူကာကိုကပဲကိုဂိုးကိုသွင်းမိသွားလို့နောက်ဆုံးမှာဇဗယ်က 3-2 နဲ့နိုင်ပြီးတော့ Europa League ဖလားကို6ချိန်မြောက်ဘိုးဆွဲသွားပါတယ် Europa League မှာတော့ဇဗယ်အသင်းက6ချိန်နဲ့အများဆုံးနိုင်ထားရလဲဖြစ်ပါတယ်ခင်ဗျာကောဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီအန်နီအင်ဖန်တီနိုဟာ FIFA ရဲ့လိုင်းနာရမဲ့စီမံစည်းကမ်းတွေကိုစိုးဖောက်ခြင်းတစ်စုံတစ်ရာမရှိဘူးဆိုပြီးတော့ FIFA ရဲ့ကျင်းဝတ်ဆိုင်ရာစုံစမ်းရေးကော်မတီကပြောလိုက်ပါတယ်။ FIFA ဥက္ကဋ္ဌနဲ့ဆွစ်ဇာလန်ရှေ့နေကျုပ်တို့ရှုဝတ်တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးဆွစ်ဇာလန်အာဏာပိုင်တွေဘက်ကဒီကိစ္စကိုပြစ်မှုကြောင့်ဆိုင်ရာရစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတော့တရားစွဲဖို့လုပ်ခဲ့တာပါ။ဆွစ်ဇာလန်အာဏာပိုင်တွေဘက်ကတင်ပြလာတဲ့အချက်အလက်တွေကိုစုံစမ်းရေးကော်မတီဥက္ကဋ္ဌကတေချာစုံစမ်းစစ်ဆေးခဲ့ပြီးတော့ရရှိတဲ့အချက်အလက်တွေအရတော့ FIFA ရဲ့စီမံစည်းကမ်းတွေကိုတစုံတရာချိုးပေါက်တာမရှိဘူးလို့ပြောကြလိုက်တယ်ဆိုတော့ကိုရှင်းပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။တော်ဗီရီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်ပြက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် family@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်။
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သမ္မတ Trump ဟာ Israel နဲ့ Arab Sabwania ပြည်တော်စုနိုင်ငံအကြားသမိုင်းဝင်ငြိမ်းချမ်းရေးသဘောတူညီချက်ရအောင်ကြားဝင်ညှိနှိုင်းပေးခဲ့ပါတယ်ဒါဟာ25နှစ်အတွင်းပထမဆုံးအနေနဲ့ Israel နိုင်ငံနဲ့ Arab နိုင်ငံကြီးတနိုင်ငံအကြားပုံမှန်ဆက်ဆံရေးသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်နောက်ထပ် Arab နဲ့ Muslim နိုင်ငံတွေလည်း Arab Sabwania ပြည်တော်စုလိုပဲIsrael နဲ့ပုံမှန်ဆက်ဆံကြလိမ့်မယ်လို့မျှော်လင့်နေပါတယ်။တမန်ကျမ်းစာအရအဓိကဘာသာကြီး၃မျိုးဖြစ်တဲ့ Jew, Christian နဲ့ Islam ဘာသာရဲ့ဖခင်ရဲ့လို့သဘောထားတဲ့ Abraham ကိုအလေးထားတဲ့အနေနဲ့ဒီသဘောတူညီချက်ကို Abraham သဘောတူစာချုပ်လို့နာမည်ပေးထားပါတယ်။ Israel နိုင်ငံဆိုင်ရာ American သံအမတ်ကြီး David Friedman ဟာဒီကြီးမြတ်တဲ့ဘာသာကြီး၃ရဲ့စီးလုံးညီညွတ်ဖို့အတွက် Abraham လောက်ဘယ်ပုံကမှက ိုစားပြုဖို့ထိုက်တန်မှာမဟုတ်ဘူးလို့ရှင်းပြပါတယ်။ဂျေရုဆလင်မြို့ဟာအယ်အက္ဆာဗလီမာဝတ်ပြုကျင်ကြတဲ့ကမ္ဘာတဝန်းကမွတ်စလင်တွေအတွက်အိဗရာဟမ်သဘောတူစာချုပ်ကတိတ်အဆင်ပြေပါတယ်။အခုဆိုရင်တယ်ဗီမြို့ဟာနေ UAE အာရဗ်စော်ဘွားများပြည်တော်စုရဲ့မြို့တော်အဘူဒါဘီကိုလေယာဉ်တိုက်ရိုက်ခရီးစဉ်နဲ့သွားလာနိုင်ပါပြီ။ဒီဖျားဘူးခရီးတွေများလာလေလေအယ်အက္ဆာဗလီကိုပြတ်မှတ်ထားတိုက်ခိုက်ခံနေရတယ်ဆိုပြီးမွတ်စလင်တွေသွားဝတ်ပြုဖို့မဖြစ်နိုင်ဘူးဆိုတော့အစွန်ရောက်တွေရဲ့တည်င်းအတူတွေကိုပယ်ဖြတ်နိုင်မှာဖြစ်ပါတယ်။2019တုန်းကသမ္မတထရန့်ရဲ့ပထမဆုံးအရှိအလဲပိုင်းဒေတာခီးစင်မှာပြက်ပြက်သားသားပြောခဲ့သလိုပါပဲ။ဘာသာပေါင်းစုံကလူတွေအတူတကွညီညီညွတ်ညွတ်နဲ့အစ္စလာမ်အစွန်ရောက်ဝါဒကိုတိုက်ဖြတ်ပြီးအားလုံးအတွက်စီးပွားရေးအခွင့်အလမ်းတွေရှာဖွေကြမှသာအရှိအလဲပိုင်းပြဿနာကိုဖြေရှင်းနိုင်မှာဖြစ်ပါတယ်တဲ့။ဒီငြိမ်းချမ်းရေးစာချုပ်အရအစ္စရဲလ်နဲ့ UAE နိုင်ငံတို့ဟာတန်ယုံနေဖွင့်တန်အမတ်ကြီးတွေခန့်ထားပြီးပုံမှန်တန်တမန်ဆက်ဆံရေးနဲ့ခီးသွွားလုပ်ငန်းပညာရေးကျန်းမာရေးကုန်သွယ်ရေးနဲ့လုံခြုံရေးစတဲ့ကြဲကြောလာတဲ့နယ်ပယ်တွေမှာပူးပေါင်းဆောင်ရွက်ကြမှာဖြစ်ပါတယ်။နောက်ဆုံးမှာတော့ဒီအိဗရာဟမ်သဘောတူစာချုပ်ကနေအစ္စရေးနဲ့ပါလက်စတိုင်းပြည်သူတွေအကြားရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးရဖို့အခြေခံအုတ်မြစ်ချပေးတာဖြစ်ပါတယ်။သမ္မတထရန့်ကကျွန်တော်တို့ရဲ့မျှော်မှန်းတာကဒီဒေသနဲ့ကမ္ဘာကြီးမှာငြိမ်းချမ်းရေးလုံးကြုံရင်းနဲ့တာယာဝပြောရေးကိုဆောင်ကျင်းပေးဖို့ဖြစ်ပါတယ်လို့ပြောပါတယ်။ဖျားသခင်ကိုအာယုံပြုပြီးကျွန်တော်တို့ရဲ့ကလေးတွေအတွက်မျှော်လင့်ချက်ပြေဝတဲ့အနာဂတ်နဲ့အကျန်းဖက်ဝါဒကိုတိုက်ဖြတ်ကြမယ်ဆိုတဲ့ရည်ရွယ်ချက်ကိုအတူမျှဝေကြတဲ့နိုင်ငံတွေစုပေါင်းထားတဲ့ညွန့်ပေါင်းအဖွဲ့ကြီးပေါ်ထွန်းရေးဟာကျွန်တော်တို့ရဲ့ရည်မှန်းချက်ပန်းနိုင်မယ်ဖြစ်ပါတယ်လို့သမ္မတထရန့်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
။ယေရှုခရစ်ဆိုရရဲ့သဘောထားမြင်အားဖြင့်ပြန်ပြလို့ပြပါပြီ။မှတ်ချက်ပေးလို့ရ Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com ညင်းဆောင် editorials ကို email နဲ့ပို့နိုင်လို့23261931343ကိုဆက်နွယ်လေးပို့နိုင်ကြပါတယ်ရှင်။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ထည့်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE စီစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဟာဗုဒ္ဓဟူးနေ့မှာကမ္ဘာတစ်လောက24တန်းကျော်သွားပြီဖြစ်ပြီးသေဆုံးရသူက8သိန်းကျော်နေပါပြီအမေရိကန်နိုင်ငံမှာတော့ကူးစက်ခံရသူ6သိန်းနီးပါးနဲ့သေဆုံးရသူက2သိန်းနီးပါးရှိနေတယ်လို့John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်ပြီးခဲ့တဲ့သတင်းပတ်ကမှာစတင်ခဲ့တဲ့ American တက္ကသိုလ် College တွေရဲ့ဆောင်းဝန်ရာသီစတင်နှစ်အစမှာ virus မကူးစက်အောင်ကျောင်းသားတွေပါတီဝဲမကျင်းပဖို့အရက်ပါတွေနဲ့တခြားဆူဝေးတာတွေမလုပ်ဖို့အာဏာပိုင်တွေကတားမြစ်ထားနေချိန်မှာပဲအရှိတောင်ပိုင်း Alabama တက္ကသိုလ်မှာတော့ COVID-19 ကူးစက်ခံရသူက930ကျော်ရှိနေပါပြီ American တောင်ပိုင်းပြည်နယ်ကကံယူရန်ဒေသစီဦးတည်ရွေရှားနေတဲ့ Hurricane မုန်တိုင်း Laura ဟာလေတိုင်နှုန်းတနအိမ်မိုင်း140လောက်နဲ့ပြင်းအားအဆင့်၄ရှိတဲ့အားဖြင့်မုန်တိုင်းတစ်ခုဖြစ်လာနိုင်တယ်လို့ American မြို့သား Hurricane Center ကခန့်မှန်းထားပါတယ်။ American တောင်ပိုင်းက Texas နဲ့ Louisiana ပြည်နယ်တွေနားမှာဝင်ရောက်လာနိုင်တယ်လို့ဒေသခံတွေကသတိပေးနေပါတယ်။ကျင်းပြည်နယ်တွင်မြန်မာနဲ့ထိုင်းနယ်စပ်နားမှာတရုတ်ရင်းကြီးမြှုပ်နှံသူတွေက American Dollar 15 Billion အကုန်ကျခံတည်ဆောက်နေတဲ့မြို့တွေဟာတရုတ်နိုင်ငံရဲ့ VRA Governance စီမံကိန်းနဲ့သက်ဆိုင်မှုမရှိဘူးလို့တရုတ်နိုင်ငံကပြောပါတယ်။လောလောဆယ်မြန်မာဆိုးအဆုံးစစ်ဆင်မှုတွေလုပ်နေတဲ့ KMD နဲ့ရင်းကရွှေကုတ်ကိုမြို့တဲ့ကိစ္စဟာတရုတ်ဆိုးကစီမံကိန်းတွေနဲ့မသက်ဆိုင်ဘူးလို့ရန်ကုန်မြို့တရုတ်တန်ကအင်္ဂါညပိုင်းက Facebook ကနေတဆင့်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။နေဆက်ဖြတ်ကျော်လောင်းကစားမှုတွေနဲ့ပတ်သက်တဲ့တရုတ်နိုင်ငံရဲ့ရည်တည်ချက်ကတသမတ်တည်းရှိပြီးတရုတ်ရင်းနှီးတွေကိုနိုင်ငံရခြားလောင်းကစားယုံတွေမှာသုံးစွဲခွင့်မပြုတယ်လို့တရုတ်နိုင်ငံသားတွေကိုနိုင်ငံရခြားလောင်းကစားယုံတွေတည်ထောင်ခွင့်မပြုဘူးလို့လည်းပါရှိပါတယ်။အရင်ပေါ်နေတဲ့တောင်ရီုပ်ပင်လေတွေကတေးဥရဲ့ကျွန်းတူတွေနဲ့စစ်စကန်တွေတိဆောက်တာမှာပါဝင်ခဲ့တယ်လို့ဆွဆွဲပြောဆိုထားတဲ့တေးဥကုမ္ပဏီ24ခုနဲ့လူပုဂ္ဂိုလ်အများအပြားကိုအမေရိကန်ပြည်ထောင်စုကဘော်ဒူးကူးနေမှာဒဏ်ကပ်ပိတ်ဆို့အရေးယူလိုက်ပါတယ်။ ဆောက်လုပ်ရေးစီမံကိန်းတွေကိုတာဝန်ယူခဲ့တဲ့ဒီကုမ္ပဏီတွေကတရုတ်စစ်တပ်ကိုအားပေးကူညီတဲ့အခမ်းကဏ္ဍကနေပါဝင်ခဲ့တယ်လို့ American စီးပွားကူးသန်းဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ချက်တဲ့ပြင်းနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပること ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်ဝင်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်ဝင်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကိုကြမ်းမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မချင်းမျိုးသက်ပါ
This program has come to you from the Voice of America, Washington.